သာသနာတော်မြေ2552ခုနှစ်ကောဇာတကရေ1300ခုနှစ်ဇာဝုန်းနာရှင်ကိုယ်ရမန္တလေးမြို့ဟောမြေသာဆံမြို့နယ်မဟာအောင်မြေမြို့နယ်တန်ခရခိတဓမ္မယုံဘုံဆောင်တော်လေးနှစ်ကြီးအထိမ့်မှဖြစ်ရှင်ဆင်းကျပ်ပြုလို့အသည့်တပတ်တွင်ခန္ဓာလိုက် ကန္တရီမြို့မဟာအောင်မြေမြို့နယ်တာမယံမောင်ရှိလန်ဒန်ဝင်းရတဲ့ဥရွှေတို့ဒေါ်သိမ့်သိမ့်အေးတာမောင်ကျော်ဇေထောသမီးမသီရိအောင်မိသားစုတို့အမတ္တကန္တဓမ္မဒါနာအဖြစ်ဖြစ်ဟောကြားအပ်တော်ကံမဝိဘေကအစုပ်အနှစ်ချုပ်တရားဒေသနာတော် ဒီကနေ့ညတော်သခင်ခန္ဓာကိုယ်ရှိဖို့နဲ့သခင်ရှင်အောင်မြတ်ဗျာဤပါဂရုဏာကိုအာယုန်ပြုပါတိတူဖဲ့ဆိုအပ်တော်ဘုနနာပနာပါအာဒိတကထာမောယုဆိုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပါကောတိဟိပိယပနိယံကာလံကရုံတော်တိတုကရာတိ ເທຣັງກະໂດໂລກະຫິດາຍານາໂຈນະໂມມະຫາກະລຸນິກະຕະຕະຍໍນາທໍວິນິຍະຍະສາຕະຕະວາອິຈັນຕາສີກວາໂລລາຕ້ອງດາກົ້ມປ້ອງຄານະເພນາຄະອິນຍາຈິນສິນໂລຍະພະຍາດີ ကဗ္ဗကုန်တိဟိပိဂရေကဝအေအတွက်တင်ချာလို့ဖြစ်တော်မူအပေမြေယံဤတွက်တိုင်းတာဖော်ပြခြင်းကမစွမ်းနိုင်ပါသောကာလနေအသင်ချေသိနေကဝရှိကြသောကာလပတ်လုံးဒေါကဟိတယံတတ္တလောကဤအကျိုးစီးပွားအလုံးကတတိဒေါကရာမီဥ္စာအသက်ရှင်လက်အင်္ဂါ မေတ္တာကြီးမှာသမေတ္တာနဲ့တထာဇဏီဆိုရင်းဤဟုချက်သိထားဝဲသားပဲအစုအလုံးခဲရင်တော့အမှုတော်ကိုကရုဏာဘုရားရှင်ရဲ့ဉာဏ်ကြောင့်အာထုတော်မူရသည်ဖြစ်ဖြစ်ခေတ္တလက်ချင်းရဲ့လုံးအတန်ဆုံးတည်းရဲ့နှလုံးစေဝံကိုရောဤပမာဉ္ဇဉ်တော့ကတောဘဝတဏ္ဍာချင်းပညာစွာရောက်တော်မူခဲ့ရစာလေးဤ မဟာကရုဏိကတ္တတဝါညာယဝေတာကေသနာချိခေမဟာကရုဏာရှင်ဖြစ်တော်မူသောတဏ္ဍနာထသောဝိရိယမြာစွာတတ္တဝါဤချမ်းသာစီပွားလောလတောင်းတကိုပေါင်းခါသဖြင့်နာထအညာထုရှိတော်မြတ်ဗျာအာနမောယောတိပြောင်းကြောမံကိုလျော့၏ ကရောယောချုရှိခိုးခြင်းသည်အတုရဝတုစင်စစ်ပါသည်ဖြစ်ပါစေတည်းကမ္မဝိဘင်္ဂတုတ်အိချောတဲ့ကမ္မဝိဘင်္ဂဆိုတာ လူဘဝနဲ့ကံတရားအကြောင်းကိုရှင်းလင်းပြီးတော့ဟောကြားထားတဲ့တုတ်တန်တခုရှိတယ်။မြတ်စွာဘုရားဟောကြားထားတဲ့တုတ်တန်တွေထဲမှာလူဘဝနဲ့ဆက်စပ်ပြီးတော့ကံအကြောင်းကိုရှင်းလင်းဟောကြားထားတာ၃ခုရှိတယ်။ပထမတုတ်ကဆူလကမ္မဝိဘင်္ဂလို့ခေါ်တယ်။ဆူလဆိုတာအသေးစားလို့ဒီလိုအဓိပ္ပာယ်ရ နောက်တစ်ထပ်ကျတော့မဟာကမ္မဝိဘင်္ဂမဟာဆိုတာအကြီးစားလို့ဒီလိုအဓိပ္ပာယ်ရကံအကြောင်းနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဒီသုတ်တန်တစ်ခုကိုဟောကြားထားရှိတယ်။အဲ့တော့ပိဋကတ်သုံးပုံထဲမှာသင်ရှားရှိတဲ့ဒီသုတ်တန်နှစ်ခုတည်းကဒီကနေ့ညဆူလကမ္မဝိဘင်္ဂသုတ်ကိုအနှစ်ချုပ်ပြီးတော့မှတ်သားကြရအောင်ဖြစ်တယ်ပေါ့ လူဘဝနဲ့ကံတရားဘုရားတို့တွေလူဘဝရထားတယ်စဉ်းစားကြည့်လိုက်လောကမှာရှိတဲ့လူတွေကိုစဉ်းစားပြီးတော့ကြည့်လိုက်စမ်းပါစဉ်းစားကြည့်လိုက်လို့ရှင်လူတွေအမျိုးမျိုးကွဲပြားနေတာကိုတွေ့ကြရနိုင်မယ် တချို့ကအသက်ရှည်တယ်တချို့ကအသက်တိုးတယ်ဒီလိုလဲရှိတယ်နော်မန္တလေးမြို့မှာလည်းလူတွေကြည့်လိုက်ပေါ့တချို့ကအသက်ရှည်လိုက်ကြတာ80 90 100 200အောင်နေတော့ကြတယ်ဟောတချို့ကြတော့အမတန်မှအသက်တိုးတယ်လူဘွားရောက်လာတာဆိုတာလေးနဲ့ကွယ်တော်သွားတာတွေရောမရှိဘူးလားရှိ
ပါ
တယ်ဗျာအဲ့တော့တချို့ကအသက်အမတန်တိုးတယ်ဆယ်နှစ်နဲ့လည်းတည်တာပဲနှစ်အနှစ်20နဲ့လည်းတည်တာပဲအနှစ်30 40 50နဲ့လည်းတည်တာပဲလူလောကရောက်လာပြီးတော့မကြခင်လည်းပဲတည်ဆုံးသွားကြတာရှိလူတွေမသိပဲနဲ့တည်သွားတာတွေကလည်းတန်းချီရှိတယ်လို့ပြောတယ်လူသားတွေထဲမှာမသိလိုက်ရသေးဘူးဆိုတော့မိခင်ဝမ်းကကိုပဲလူသားအဖြစ်မမွေးဖွားခင်တည်သွားတာတွေလည်းအများကြီးပဲနော်အဲ့လိုတည်သွားတာတစ်ခါတစ်ခါကျတော့မိခင်လို့တဲ့ပုဂ္ဂိုလ်တော့မသိလိုက်တာလေအများကြီးပေါ့အဲ့တော့လူဘဝရောက်လာတဲ့ပုဂ္ဂိုလ်တွေထဲမှာအသက်တိုးတဲ့ပုဂ္ဂိုလ်ကလည်းရှိတယ်အသက်ရှည်တဲ့ပုဂ္ဂိုလ်ကလည်းရှိတယ်ဒီလိုကွဲပြားခြားနားနေရတာဘာကြောင့်လဲဆိုဒီပြဿနာဘုရားတို့တွေမြန်မာလူမျိုးတွေကတော့မြတ်စွာဘုရားဟောထားတဲ့တရားကိုကြောင်းနှောင်းဝရှိနေလို့ဒါအဖြေထုတ်နိုင်အောင်ထုတ်နိုင်ကြလိမ့်မယ်ဒီဟာမှန်ကန်တဲ့အဖြေထုတ်ဖို့အမှန်တန်ခက်တယ်နောက်တစ်ခုကြည့်လိုက်လူတွေဟာယောဂများတဲ့လူတွေလည်းရှိတယ်ယောဂမရှိဘဲနဲ့ကျန်းမာတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်နော်ယောဂများလို့ဒီကနေ့ဆေးကိုဆေးကနေပါဆိုရင်လူတွေပြည့်မနေဘူးလားပြည့်နေတယ်ယောဂတွေကအမှန်တန်များတယ်ဒီကနေ့ခေတ်ဆိုလို့ရှိရင်96ပါး98ပါးဆိုတဲ့ယောဂဝေဒနာတွေမကဘူးမကြဘူးတဲ့ယောဂဝေဒနာတွေပါအများကြီးဖြစ်လာတယ်ပေါ့ဒါကြောင့်မို့ဒီလိုလူလောကလူသားတွေဟာယောဂများနေကြတာဘာကြောင့်လဲအေးတချို့ကျတော့လည်းချမ်းမာလိုက်တာဆေးုံဆေးကန်းတော့မရောက်ဘူးဆိုတဲ့ပုံကိုလည်းရှိတယ်အဲ့လိုကျမ်းမာတဲ့ပုံစံတွေကြတော့ဘာကြောင့်လဲ။အကြောင်းတွေကိုရှာကြံမှုရ။ဟောနောက်တစ်ခုကြတော့လောကလူတွေဟာချီတချို့ကရုပ်အစင်းလှပတယ်။ကြည်ပြောရှုပြောရုပ်အစင်းလှပကြတယ်။တချို့ကြတော့ရုပ်အစိုးကြီးတန်။လှတဲ့လူနဲ့မလှတဲ့လူကွဲပြားခြားနားမှုရှိတယ်လူသားတွေထဲမှာ။အဲ့လိုကွဲပြားခြားနားတွေကရောလူချင်းတူပါလေဘာကြောင့်ဖြစ်တာလဲအကြောင်းတရားဆိုတာရှာရမယ်ဟောနောက်တစ်ခုကတော့ဗာလဲလို့ဆိုလို့ရှိရင်အပိတ္တခမဟိတ္တခတချို့ကတော့အချွေအယံအသင်ပင်အလွန်နေပြီးတော့တချို့ကအချွေအယံအသင်ပင်အလွန်များတယ်ပမာလူမျိုးတွေပြောကြတဲ့အခါတကောင်ကျွဲ့ဆိုတဲ့ပုဂ္ဂိုလ်တွေဟာနော်ဘယ်သူမှအဖော်တဲ့ဟဲမရှိဘူး။ခြံရအသင်ပင်နဲတဲ့ပုံကိုယ်တွေရောမရှိဘူးလား
။ရှိပါရဲ့
။အေးတချို့ကြတော့အချွေးအယံအနှောပေါ်တယ်။အဲ့ဒီလိုပုံကိုယ်ပြောရလို့ရှိ။အဲ့ဒီလိုအချွေးယံမဲ့တဲ့ပုံကိုယ်နဲ့အချွေးယံရှိတဲ့ပုံကိုယ်ဘာကြောင့်လဲ။လူချင်းလူရဲ့တန်းနဲ့ဘာဖြစ်လို့ဒီလိုကွဲပြားနေရသလဲဆိုတော့အဖြေထုတ်ဖို့လိုအပ်တယ်။အကြောင်းရှာဖို့လိုအပ်တယ်။ဒါကနောက်တစ်ခုကလောကလူတွေဟာဆင်းရဲမွဲတေတဲ့ပုံကိုယ်တွေလည်းအများကြီးရှိတယ်။ချမ်းသာတဲ့ပုံကိုယ်တွေလည်းအများကြီးရှိတယ်။တချို့ကဆင်းရဲတယ်။စားစရာမရှိတော့အောင်၊နေစရာအိမ်မရှိတော့အောင်ဆင်းရဲဒုက္ခရောက်ကြ။အေးတချို့ကြတော့လည်းပဲထားစရာမရှိတော့အောင်ချမ်းသာတဲ့ပုံကိုယ်တွေလည်းရှိတယ်။နော်။ငွေကြေးတနာနဲ့ပတ်သက်လာလို့ရှိရင်စားစရာမရှိတဲ့ပုဂ္ဂိုလ်နဲ့ထားစရာမရှိတဲ့ပုဂ္ဂိုလ်နှစ်မျိုးရှိတယ်ပေါ့အဲ့တော့စားစရာမရှိတော့အောင်မွဲတည်ပြီးတော့နေတာရတော့ဘာကြောင့်လဲထားစရာမရှိတော့အောင်ချမ်းသာကြတာတော့ဘာကြောင့်လဲလူချင်းတူပါတဲ့အတန်းနဲ့ဘာကြောင့်ကွဲပြားနေရသလဲဒါလည်းအဖြေထုတ်ဖို့လိုအပ်တယ်ပေါ့အကြောင်းရှာပြီးတော့ကြည့်ရမယ်ပေါ့ဟောနောက်တစ်ခုလူသားတွေထဲမှာတချို့လူတွေကအစင်မြင့်တဲ့အမျိုးတွေမှာဖြစ်တယ်။ထက်တန်းကြတဲ့အမျိုးမှာဖြစ်တယ်။တချို့ကျတော့အမတန်အောက်တန်းကြတဲ့အမျိုးတွေမှာဖြစ်တယ်။အောက်တန်းကြတဲ့အမျိုးတွေမှာလူသွားဖြစ်ရတာနဲ့အထက်တန်းကြတဲ့အမျိုးတွေမှာလူသွားဖြစ်ရတာလို့ လူချင်းတူပါလေရတဲ့အထက်တန်းစားအောက်တန်းစားလို့ဒီလိုကွဲပြားသွားတာတော့ဘာကြောင့်လဲဒါလည်းအဖြေထုတ်ရမှာပဲဒါလူလောကမှာရှိနေတဲ့အရာတွေကိုအဖြေထုတ်ကြည့်ဖို့ပါဒါဆိုဗျာသခင်ဘုရားမြတ်ကဒီမိဘနေနဲ့ပတ်သက်ပြီးတော့အဖြေထုတ်ကြည့်တယ်ဘာနောက်တစ်ခုရှိသေးတယ်ဒါလည်းလို့ဆိုရင်တချို့ပုဂ္ဂိုလ်ကအသိဉာဏ်ကိုလုံးဝမရှိဘူးအသိဉာဏ်လုံးဝမရှိဘူးအသိဉာဏ်လုံးဝမရှိတဲ့ပုဂ္ဂိုလ်ကလည်းရှိတယ်အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ကလည်းရှိတယ်ဟောအသိဉာဏ်ကင်းမဲ့တဲ့ပုဂ္ဂိုလ်တွေရှိတယ်လို့အသိဉာဏ်ကြီးမားတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ဒီလိုဖြစ်ရတာတော့ဘာကြောင့်လဲဒီလိုဖြေထုတ်ကြည့်ရအဲ့လိုဖြေထုတ်ကြည့်เสียရတယ်ဘုန်းကြီးတို့တွေဒီတုတ်တန်ကဒီလိုစဉ်းစားတွေးခေါ်ချက်တွေနဲ့ပတ်သက်ပြီးတော့အဖြေထုတ်ပေးကြတယ်ဒီလိုပဲအဲ့ဒါကိုရက်ဆောင်ကြတယ်ကမ္မဝိပင်ကကံတရားနဲ့ပတ်သက်ပြီးတော့နော်ခွဲခြားစိတ်ချပြီးတော့ရှင်းလင်းပေါ်ပြထားတယ်ကံတရားနဲ့ပတ်သက်ပြီးတော့ခွဲခြားစိတ်ချပြီးတော့ရှင်းလင်းပေါ်ပြအဲ့ဒါကိုကမ္မဝိပင်ကanalysis of karma လို့ဒီလိုပြောတာကံနဲ့ပတ်သက်ပြီးတော့ဖွဲ့ခြားစိတ်ကြပြီးတော့ကြားဒါလည်းအမှန်တမ်းအရေးကြီးတယ်လူဘဝမှာဘာကြောင့်လူချင်းတူရတဲ့ဒီလိုကြွေးပြချမ်းသာမှုတွေရှိနေရသလဲဆိုတာဒီထဲမှာတခြားအကြောင်းတွေနဲ့ပတ်သက်ပြီးတော့မပါသေးဘူးလို့ဘာမှလူမျိုးဖြစ်တာကတော့ဘာကြောင့်ဖြစ်တာလဲတခြားလူမျိုးတွေဖြစ်တာကဘာကြောင့်ဖြစ်တာဒါမျိုးတော့မပါဘူးဟုတ်ကဲ့လူမျိုးနဲ့ပတ်သက်ပြီးတော့ဘာကြောင့်ဖြစ်ရတာလဲဆိုဒါနဲ့ဆိုင်ရဆိုင်ရအကြောင်းတရားရှိတယ်အခုဒီကမ္မဝိပင်ကတုတ်မှာလိမ့်လာဆန်းစစ်ထားတာတော့ကွယ်ပြချမ်းသာမှု9ရက်နော်ကွယ်ပြချမ်းသာမှု9ရက်လူချင်းတူရဲ့တန်းနဲ့ကွဲပြားချမ်းသာမှု9မျိုးအလုံးပေါင်း14မျိုးပေါ့ခွင့်နဲ့လေး14မျိုးဘာကြောင့်ဒီလိုကွဲပြားချမ်းသာမှုတွေဖြစ်နေရသလဲဆိုတာကိုမြတ်စွာဘုရားကမေခွန်းထုတ်တဲ့ပုဂ္ဂိုလ်ကဘယ်လိုလဲလို့ဆိုလို့ရှိရင်တန်ဝိဋ္ဌိပြေကကောသလမင်းကြီးရဲ့ပရောဟိတ်ပုံနာကြီးဖြစ်တဲ့တောတိယကိုခေါ်တဲ့ပုံနာကြီးရဲ့အာတောတိယလို့ခေါ်တာသူကသူအပိုင်စားရတဲ့ရွာကတုဋ္ဌိလို့ခေါ်တယ်အဲ့ဒီတုဋ္ဌိရွာကိုပိုင်စားတဲ့အပိုင်စားရထားတဲ့ဘုရင်ရဲ့ဒီဆရာပုံနာကြီးရဲ့အာသူ့နာမည်ကသုဘလို့ခေါ်တယ်သူကမြတ်စွာဘုရားကိုလာပြီးတော့ဒီလိုကြွယ်ပြားချမ်းသာချက်တွေနဲ့ပတ်သက်ပြီးတော့မေးမြန်းစုံစမ်းတာเนาะမေးမြန်းစုံစမ်းပြီးတော့ကြည့်တယ်အဲ့လိုကြွယ်ပြားချမ်းသာတာတွေနဲ့ပတ်သက်ပြီးတော့မေးမြန်းစုံစမ်းဖို့ဘာဖြစ်လို့မေးမြန်းစုံစမ်းရတယ်လဲလို့ဇာလန်းလေးကစိတ်ဝင်စားစရာလေးကောင်းတယ်တဝိတိပြေကဘယင်ရဲ့ဆရာဖြစ်တော့အမတမချမ်းသာတယ်သူက69ဂရေတဲ့ဒဏ္ဍငွေကြီးသူပိုင်တဲ့ငွေကြီးတဲ့အဲ့လောက်ကြီးအောင်ငွေကြီးဒဏ္ဍရွှေငွေပေါ်များချမ်းသာအဲ့ဒီ69ဂရေကျော်ဝါချမ်းသာတဲ့ဘယင်ရဲ့ဆရာပရောဟိတ်တောတိယဆိုတဲ့ပုံနာကြီးအမတမနှမျောတယ်ဘလောက်ချမ်းသာနှမျောတယ်သူသားကိုသူဆုံးမဘယ်လိုဆုံးမလဲဆိုရင်ရှင်တို့ကမျက်စင်းဆိုတာလေးပဲရှိတယ်မျက်စင်းအခုခေတ်လည်းမျက်စင်းနေရှိတာပေါ့မျက်စိမှာမျက်စိချင်းလို့ဖြစ်စီမျက်စိကြည့်အောင်လို့ဖြစ်စီခတ်တဲ့မျက်စင်းလေးအဲ့ဒီမျက်စင်းဘူးလေးကခတ်ပြီးတော့ဖိတ်ပြီးတော့ခတ်လိုက်တဲ့အခါကျတော့30တဲ့ဒီပလင်းထဲမှာရှိတာကုံမသွားဘူးလားကုံသွားတယ်เนาะအဲ့ဒါလို့ကုံသွားတာကိုကြည့်မယ်ဆိုရင် သူ့သားကိုသူကဆုံးမတယ်မျက်ကြည့်တယ်မျက်စင်းပလင်းနဲ့ကမျက်စင်းတွေကုန်းကုန်သွားအဲ့ဒီကုန်းသွားတာလည်းပစ္စည်းဥစ္စာဆိုတာသုံးနေလို့ရှိရင်ကုန်းသွားမှာပဲအဲ့ဒါကြောင့်လို့မင်းမသုံးနဲ့လို့ပြောတဲ့အထိတ်ပဲเนาะခွင့်ပြီးတော့သုံးနေရင်ကုန်းမှာပဲကြည့်ချတ်တောင်ပူကြီးကြည့်ချာကလေးတွေကရေကြီးတမုံတမုံတမုံနဲ့တဲလာကြည့်ကြည့်မလားဟုတ်လားဟေးချတ်တောင်ပူကြီးကိုကြည့်မယ်ဆိုလို့ရှိရင်ကြည့်ကြည့်ပြီးတော့လာတယ်လို့အဲ့ဒါလို့ပစ္စည်းဥစ္စာဆိုတာစုရတယ်ကွာမျက်စင်းလို့ပြီးတော့ခတ်ပြီးတော့မျက်စင်းပလင်းနဲ့အခန်းတော်လုံးထံမျိုးမလုံးနဲ့အော်ရှိတော့မျက်စင်းအတောက်ဆိုတာလည်းရှိတယ်အဲ့ဒီမျက်စင်းအတောက်ကိုကြောက်ကျုပ်ပြင်ပေါ်မှာတွေးပြီးတော့ကွင်းလာလေရှိစီအဲ့ဒီမျက်စင်းအတောင့်လေးရတယ်လေတွေးပေါ်များတဲ့အခါကျတော့တိတ်တိတ်မတော်ဘူးလားအေးအမျိုးသမီးတွေတနခါတုံးလေးတွေပဲရှိပေါ့နော်တနခါတုံးလေးတွေတွေးပြီးတော့လိမ့်လိုက်တဲ့အခါအတုံးကြီးကြီးကအတုံးသေးသေးလေးဖြစ်သွားတယ်ပစ္စည်းဆိုတာတုံးနေရင်ဒီလိုကုန်တယ်မင်းမတုံးနဲ့လို့သူသားတော့တင်ထားအဲ့ဒါလို့ဆီကနှမျောတယ်အဲ့ဒါလို့နှမျောပြီးတော့ပစ္စည်းဥစ္စာပေါ်မှာတက်မြက်တဲ့စိတ်နဲ့နှမျောတော့အာချင်းပြီးတော့မသုံးရမစွာရတဲ့ဒီတနေ့ကျတော့သူကဘဝတစ်ခုဆိုတာအဆုံးသတ်ရမှာအာချင်းပဲပစ္စည်းသုံးလဲအဆုံးသတ်မှာပဲတစ်သုံးလဲအဆုံးသတ်မှာပဲသုံးပြီးတော့အဆုံးသတ်သွားတဲ့ပုဂ္ဂိုလ်ကသုံးလိုက်ရတယ်ပေါ့မသုံးလိုက်ရဘဲနဲ့အဆုံးသတ်တဲ့ပုဂ္ဂိုလ်ကတော့အရှုံးသတ်တတ်တယ်ပေါ့ဟုတ်ကဲ့သူကပစ္စည်းတွေနှမျောလုံးအားကြီးလို့မသုံးပဲနဲ့သို့တော်နှမျောတယ်ဆိုတဲ့ပုံပေါ်တူပစ္စည်းပေါ်မှာအမြဲတမ်းတွေ့တာမှုတွေ့တာစိတ်သာရှိအဲ့ဒီတွေ့တာစိတ်နဲ့သိတဲ့အခါကျတော့ဘာသာဖြစ်တယ်ဆိုအဲ့ဒီအိမ်မှာပဲခွေးသွားဖြစ်တယ်နော်ဘလောက်နေတာပစ္စည်းပေါ်မှာတွေ့တာပြီးတော့အဲ့ဒီအိမ်မှာပဲခွေးသွားဖြစ်တယ်အဲ့ဒီခွေးလေးမွေးလာတဲ့ကဘဝကအချက်ကိုပြောမှာပေါ့သူသားသူဘဆိုတဲ့သူကဒီခွေးလေးကိုသိချင်တယ်သိချင်လို့သူ့အိမ်ရမှာပဲသိတယ်သူစားတဲ့ထမင်းလုပ်ငန်းနဲ့ကျွေးတယ်ကောင်းတာလေးကျွေးခွေးလေးကိုအမတန်ပါယူယူရရထားအခုခေတ်လေလူတွေမှာတန်ရောစင်ဆိုတာကြောင်လေးတွေခွေးလေးတွေတန်ရောစင်ရှိတာရှိတယ်နော်အဲ့ဒီလိုတန်ဟောစဉ်ရှိတာအတိတ်ဘဝတွေရှိတတ်တယ်တတိထာအဲ့ဒါဒီကြောင်လေးခွေးလေးတွေပေါ်မှာတန်ဟောစဉ်ရှိတယ်လို့ဒီသူ့ပါတဲ့ဒီခွေးပေါ်မှာသိတန်ဟောစဉ်ရှိတယ်အဲ့ဒီလိုတန်ဟောစဉ်ဖြစ်နေတဲ့ခွေးဟာသူ့အဖေဝင်စားတာဖြစ်အဲ့တော့မြတ်စွာဘုရားကဒါကိုသိလို့ခွေးအတော်လေးအရွယ်ရောက်လာတဲ့အခါမြတ်စွာဘုရားကအိတ်ကြွတော့ဖះကိုကိုးခဲ့တဲ့အိမ်တော့မဟုတ်ဘူးဖះတရားကိုယုံကြည်တော့အိမ်တော့မဟုတ်ဘူးသို့တော်မြတ်စွာဘုရားကအဲ့ဒီအိမ်သားကိုကြွသွားတဲ့အခါကျတော့ဖះနဲ့မြင်ရောခွေးကဖះစီပြေးလာပြီးတော့ကြိုက်မဲ့တကယ်ကဲလုပ်ပြီးဟောင်းလိုက်တာလေအချင်းချင်းဘာဖြစ်လို့လဲဆိုရင်တန်တရာကအမုန်းပုံမြတ်စွာဘုရားကမုန်းနေစတော့တယ်ကောသလမင်းကြီးနန်းတော်ကြောက်ကြောက်လာတဲ့အခါသူမတွေ့ဘူးမဟုတ်တွေ့အဲ့ဒီတုန်းကတည်းကလည်းကြည့်မရတော့ကလူတွေကမုန်းပြီဆိုရင်ကြည့်မရဘူးလို့ပြောကြတယ်ဟုတ်လားအဲ့တော့မြတ်စွာဘုရားကိုကြည့်မရဘူးခွေးဘဝရောက်တော့လည်းဘဝကဖြစ်ပေါ်လာတဲ့အမုန်းတရားနဲ့ဘုရားကိုကြိုက်ပဲလုပ်ပြီးဟောင်းတယ်ဟောင်းတော့မြတ်စွာဘုရားကဗာပြောလိုက်တယ်ဆိုရင်ဟေ့တော်ရီယာမင်းကအခုထီအောင်ငါ့ကိုဖောင်းလုံးလားအရင်ဘဝတုန်းကလည်းငါ့ကိုမင်းထော်လောကမ်းမှန်နဲ့အမြဲတမ်းလှုပ်ခဲ့လို့အခုခွေးဖြစ်ရတယ်အခုငါ့ကိုကြိုက်ဖို့မင်းဟောင်းနေတယ်ဆိုရင်မင်းအဝိစီငရဲ့ကြားလိုက်မယ်လို့ယေရှုပြန်ပြောတယ်အဲ့လိုပြောလိုက်တဲ့အပန်ကြားလိုက်တော့ခွေးကနားလေသွားတယ်နားလေသွားတာကရဟန်းကောရမငါအကြောင်းကြီးသိသွားပြီဆိုပြီးတော့အမီးကြီးကုတ်ပြီးတော့ခါးကြီးကုတ်ပြီးတော့ပြန်သွားပြီခါးတိုင်းတို့အိယာပေါ်မှာမအိပ်ခဲနဲ့ပြာပုံကြားသွားပြီးတော့စိတ်ပြက်နဲ့ပြက်သွားအိပ်နေတယ်။ဟောသူ့သားသူ့ဘပြန်လာတဲ့အခါကျ
ခွေးကိုဘသူကလှုပ်ထားလို့ခွေးဟာဒီလိုဖြစ်နေရတယ်လေဆိုဘသူကမလှုပ်ဘူးဒါပေမဲ့ယဟန်ဂေါရမကြောက်လာကြောက်လာတော့သူကဖြတ်ပြီးတော့ဟောင်းနေအကင်မလို့လုပ်တယ်အဲ့ဒီမှာယဟန်ဂေါရမပြောသွားတယ်ဟိတောရီယာမင်းကအခုချိန်ချင်းငါကိုရံပူတော့လားလို့အဲ့ဒီစကားကြားပြီးကြတဲ့ကဒီခွေးဟာအမိကုတ်ပြီးတော့ပြောင်းဝင်လာလားလို့အင်္ဂါလူတွေကပြောကြပြောလိုက်တော့တောရီယာဆိုတော့သူ့အဖေရဲ့နာမည်ဖြစ်မနေဘူးလားခွေးကိုလည်းမြတ်စွာဘုရားကတောရီယာလို့နာမည်ခေါ်ဝါတာဆိုမจิตတ်ဘူးပေါ့သူ့အဖေခွေးဖြစ်တယ်ဆိုမจิตတ်ဘူးပေါ့နော်အေးမจิตတ်တော့ဘုရားကိုသွားပြီးဆွတ်ချက်တင်မယ်ပေါ့မဟုတ်ဘုရားကြီးလျှောက်ပြောတယ်ပေါ့လျှောက်ပြောတယ်ဆွတ်ချက်တင်မယ်ပေါ့အဲ့လိုသွားပြီးတော့ပြောတဲ့အခါကျတော့မြတ်စွာဘုရားကပြောတယ်မင်းအဖေခွေးဘွားရောက်တာမရောက်ဘူးဆိုမင်းသိချင်လို့ရှိရင်တဲ့မင်းအဖေကဘယ်နာထားခဲ့တယ်ဆိုတာပြောမသွားတဲ့ပစ္စည်းကြီးရှိတာဘုရားမေးလိုက်ပစ္စည်းလေးမျိုးရှိတယ်တဲ့အခုလည်းလူကြီးတွေပါတယ်အခါတလေတိမ့်သွားတာနော်တိမ့်သွားလို့စိတ်လက်စွပ်ဘယ်နာထားခဲ့မှမသိဘူးစိတ်လက်ကကြီးဘယ်နာထားခဲ့မှမသိဘူးတန်တဲ့လူတွေမသိကြဘူးမတော်တဆသေးပါလို့ရှင့်အဲ့ဒါမျိုးရောမရှိနိုင်ဘူးလားရှိနေပါဘူး။ဒီဘုရားနဲ့သူ့ဘုရားလုံးကြုံအောင်ဆိုပြီးတော့ဖွက်ထားတာနော်ဖွက်ထားတာဖွက်ထားပြီးတော့ဘူးအောင်မပြောခဲ့ရပါနဲ့တေခြင်းတရားဆိုတာသိနိုင်တာမဟုတ်ဘူးနဲ့သူကတော့စဉ်းစားကောင်းစဉ်းစားမယ်တေကဏိကျပြောခဲ့မယ်ဆိုတေကဏိပြောချိန်မရအောင်သေသွားဟုတ်လားပြောချိန်မရအောင်သေသွားတာအဲတချို့ကြတော့ကြောက်ရတယ်အဖိုးကြီးတွေအဖွားကြီးတွေတားတွေသမီးတွေအတူခရီးဆိုင်အောင်လို့ဆိုပြီးတော့မလုပ်ထားလို့ဆိုလို့ရှိရင်ဒီခဲနဲ့လုပ်ထားတဲ့ခဲတုံးကြီးအပေါ်ကနေပြီးတော့ရွှေလေးကုတ်ပြီးတော့ရွှေတုံးကြီးထည့်အောင်လုပ်အမွေလုံးချက်နဲ့ပုံကတော့အမွေရမှာပဲဆိုပြီးတော့အဲ့ဒီရွှေတုံးကြီးကိုကြည့်ပြီးပြုစုလုပ်သေးတယ်နော်သေးတဲ့အခါကြတော့မှကြည့်လိုက်တော့ရွှေတုံးမဟုတ်ဘူးခဲတုံးဖြစ်နေတယ်ဆိုတာလေလောကမှာရှိတတ်တယ်ဒီလိုမျိုးလည်းရှိတယ်ပစ္စည်းလောဘဆိုလူတွေဟာတေချာစမ်းသပ်ကြည့်မိဘရဲ့အမွေပစ္စည်းကိုတော့ရကြကြတယ်နော်ဒဏ္ဍငွေကြီးအမွေကိုတော့ရကြကြတယ်သို့တော့မိဘလှုပ်ထားတဲ့ကုသိုလ်ကောင်းမှုရဲ့အမွေတော့တိတ်ပြီးတော့ရကြတဲ့ပုံကိုရှိဘူးတော့ကမ္မလူအမွေကိစ္စနဲ့ပတ်သက်လာလို့ရှိရင်မောင်နှမမရှိတော့မောင်နှမမရှိဘူးမရှိဘူးလည်းမန္တေကြီးကအမွေကိစ္စနဲ့ပတ်သက်ပြီးပြဿနာတွေရှိပါဘူးနော်ဓဏနဲ့ပတ်သက်လာလို့ရှိရင်လူတွေမှာဆူမျိုးသားချင်းမရှိတတ်ဘူးတဲ့အဲ့ဒါသတိထားအဲ့ဒါဒီတောရိယပုံနှန်းကြီးကလည်းသူမသေးခင်တိတ်တိတ်ဖွက်ထားတဲ့ပစ္စည်း၄မျိုးကျန်နေတယ်။ကျန်တဲ့ပစ္စည်းတွေကတော့ဒီတိုင်းထားတာဆိုတော့သူသားအကုန်တွေ့တယ်ပေါ့။သူ့ဖြေသေးသွားပြီးတော့ရှားမတွေ့တဲ့ပစ္စည်း၄မျိုးရှိတယ်တဲ့။အဲ့ဒီ၄မျိုးကဘာလို့ဆိုရင်ရွှေသားပကတိနဲ့လှုပ်ထားတယ်။တသိမ့်တန်နဲ့ရွှေပရက်ကြီးမနှထားရတဲ့ဆိုတော့မသိဘူး။တသိမ့်တန်နဲ့ရွှေပရက်ကြီးတခုမနှထားမှမသိဘူး။နောက်တစ်ခါတသိမ့်တန်တဲ့ရွှေခွက်ကြီးတစ်ခုလည်းဘယ်နှထားခဲ့မှာမသိဘူးတသိမ့်တန်တဲ့ရွှေနဲ့ခွတ်ထားတဲ့ရွှေချင်းနှင်းကြီးလည်းဘယ်နှဖွက်တာမှမသိဘူးလောကလူကြီးတွေကသာသမီပြေမဲ့စိတ်ချစမှာချတာလေစိတ်မချတော့ခွတ်ခွတ်ထားတတ်တယ်အဲ့ဒါသတိထားတချို့ကတိုင်နဲ့ထွင်းပြီးတော့ခွတ်ထားတာရှိတတ်တယ်နော်ကြားဘူးလားပေါ့ယူတစ်မျိုးပါတော့โอ้มิกิหลุดแต่ปกกว่าชวยดิงวยดิงวยดิงาดิคว่ําธุรไปบ้านท่าอะไรรู้สึกรู้สิไอ้งะเม็ดตะเจ็ดพอมาคว่ําท่าดูมาไม่ติดไอ้เฉยไอ้ปอมาคว่ําท่าคว่ําท่าพี่တော့ตีกันนี้จ้ะတော့ပြောเจ็ดไอ้เฉยนี้ยะตัวได้อ่ะประสักก็တော့ไม่ပြောหน่อยเลย မပြောနိုင်တော့ဘာလုပ်တော့ဆိုအဲ့ဒီမျက်နှာချက်ကိုလက်ညှိုးထိုးပြီးတော့တည်သွားတော့နော်အကင်းပါတဲ့ပုဂ္ဂိုလ်ကတက်ပြီးတော့ကြည့်တဲ့အခါအဲ့ဒီမှာရွှေကင်းသားတွေထားတဲ့တွေ့တာမျိုးနဲ့ကြားလို့နော်ဒီလောကပစ္စည်းဆိုတာလုံးညုံမဲ့ဆုတ်ချမဲ့ထင်တဲ့နေရာမှာထားရကြတတ်တာပဲသူကလည်းသားကိုအကုန်မပြောဘူးမပြောမဲ့နဲ့တသိန်းတန်နဲ့ရွှေလျက်ကြီးတသိန်းတန်တဲ့ရွှေခွက်ကြီးတသိန်းတန်တဲ့ရွှေချစ်နဲ့နောက်တစ်ခါဒင်းကားတသိန်းရွှေဒင်းကားတသိန်းအဲ့ဒီပစ္စည်းတွေရောဘယ်နှချရမလဲမသိဘူးမြတ်စွာဘုရားကပြောတယ်မင်းအဖေမင်းကိုမပေးခဲ့တဲ့နေရာမပြခဲ့တဲ့ပျောက်နေတဲ့ပစ္စည်းများရှိတယ်လို့ဆိုတော့ရှိတယ်ဒါဖြစ်ရင်မင်းအဖေခွေးဖြစ်တယ်ဆိုတော့မယုံလို့ရှိရင်ဖះနီးပြလိုက်တယ်အဲ့ဒီခွေးကိုတဲ့နွားတို့နဲ့ထမင်းနဲ့ရောပြီးတော့ဂျူထားတဲ့လောကနာထမင်းလေးကိုချက်ချက်ပြီးတဲ့သူ့ကိုလောကနာထမင်းလေးကျွေးနွားတို့နဲ့ဆိုတော့အိတ်ကောင်းတဲ့နဲ့သူ့လည်းကြက်เนาะနွားတို့တောက်ထားလို့ရှင်အိတ်ချင်သိပ်ပေါက်တာဟုတ်အိတ်ကောင်းတဲ့ဟာပေါ့အစီအစိတ်ကိုကျွေးခိုင်းအဲ့ဒီလိုနဲ့ကျွေးတဲ့ကျေးပြီးတော့အဲ့ရတဲ့တိတ်ထားခွေးကလေးကမေးမေးမေးမေးနဲ့ပြောလာတဲ့အချိန်မှာနာနာကပ်ပြီးတော့မေးတဲ့အဖေဒီပစ္စည်းတွေဘယ်နှထားခဲ့တော့လို့မေးပါတဲ့ဟုတ်ကဲ့ခွေးပြီမဲ့တော့တူတူတူတူပြောရင်သဘောကျတယ်နော်အဲ့တော့ဘုရားကနှီးပေးလိုက်တဲ့အချိန်မှာသူကအဲ့ဒီသူ့မွေးထားတဲ့ခွေးလေးသူ့အဖေဝင်စားတဲ့ခွေးလေးကိုလောကနာထမင်းကျွေးကျွေးပြီးတော့အဲ့ရမှာတိတ်တိတ်တော့ခွေးလေးကမိမိမိမိပျော်တဲ့အချိန်မှာနာလီနာကပ်ပြီးတူတူလေးအဖေဒီပစ္စည်းတွေဘယ်တော့ထားခဲ့လို့မေးလိုက်တော့ခွေးကမျက်လုံးဖွင့်ကြည့်ပြီးတော့အိတ်ငွေချသလိုနေမှာပေါ့နော်လူတွေကလည်းမိမိမိမိနဲ့ပျော်တဲ့အချိန်ဆိုပျော်တတ်တယ်ကြာတချို့ဆိုအိတ်ငွေချပြီးတော့ပျော်ခိုင်းတယ်အိမ်ဝင်ချပြီးတော့ပြောခိုင်းလို့ရှင်အကုန်လုံးတော့ပြောတတ်တယ်တချို့အခုခေတ်မှာတော့ဒါအိမ်ဝင်ချတဲ့ဤပညာခေါ်တော့ပေါ့နော်အဲမြတ်စွာဘုရားအဲ့ဒီဤကိုပေးလိုက်တယ်အမေရိကန်မှာအဲ့ဒီလိုအိမ်ဝင်ချပြီးတော့လူတယောက်ရဲ့ဘဝစာကြောင်းကိုဖော်ထုတ်တဲ့ဤစနစ်တွေရှိအခါကေစီဆိုတဲ့လူတယောက်သူ့အကြောင်းရေးတာရှိဟာအဲ့ဇာလံလေးတွေရေးထားချင်းအရေးထားတဲ့ဇာလံလေးတွေတည်းမှာဆိုလို့ရှိရင်အိတ်ခိုင်းပြီးတော့နည်းနည်းမင်းမင်းမင်းရှိပြီဆိုလို့ရှိရင်ဘေးအကုန်ပြောတာအကုန်ပြောတာဘသူ့အကြောင်းဘယ်ဝါအကြောင်းကြည်စမ်းမှသူဘာတွေလုပ်နေလဲသူဘာတွေဖြစ်နေလဲယောဂကုဟုအတွက်ပြောတာလေအားလုံးကရခိုင်နှုန်းကြီးပန်းတဲ့တဲ့ဘွာအဲ့ဒီထဲမှာရေးထားတဲ့အစောင်းစာအုပ်နံပါတ်ကတော့ many dimension လာမသိဘူးအင်္ဂလိပ်လိုရေးထားချမ်းမြေ့ဆရာတော်ကြီးကတမလွန်ဘဝပြဿနာလို့ထင်တယ်အဲ့ဒီနံပါတ်နဲ့ဘာသာပြန်ထားလို့ရှိတယ်အဲ့ဒီစာအုပ်လေးကိုစိတ်ဝင်စားတဲ့ပုံစံတွေဖတ်ကြည့်ပါ every dimension ဆိုတဲ့စာအုပ်လေးကိုဘာသာပြန်ထားတဲ့ထင်တယ်အဲ့ဒီလူတယောက်ကစေကုဖို့အတွက်အိမ်ဝေချပြီးတော့ဘာကြောင့်ဖြစ်တယ်ဆိုတာယောဂရဲ့အရင်းမြစ်ကိုရှာတာပေါ့အဲ့ဒီထက်ပဲရေးထားတာတွေအများကြီးတဲ့တခုပြောပြရမယ်ဆိုလို့ရှိရင်အမျိုးသမီးတစ်ယောက်ကအောက်ပိုင်းမတန်ဘူးဝီချဲရနဲ့သွားရဒူးစစ်တွေမကောင်းဘူးအောက်ပိုင်းမတန်ဘူးအောက်ပိုင်းဟာအများရန်နာပြီးတော့ဝီချဲရနဲ့ပဲသွားတာတရတယ်တဲ့အဲ့ဒီအမျိုးသမီးကိုဆေးကုဖို့ရအတွက်လာတဲ့အခါကျတော့ခဏအိမ်ဝေချပြီးတော့မေးလိုက်တယ်ဒီအမျိုးသမီးဘာကြောင့်ဖြစ်တယ်လဲလို့အိမ်ဝေချပြီးတော့မေးတဲ့အခါအိမ်ဝေထဲမှာဘာပြောလို့ဆိုဒီတတ္တဝါဟာတဲ့သူကတတ္တဝါလို့ပဲမြင်တယ်တိုက်ချင်ဒီတတ္တဝါဟာတဲ့လွန်ခဲ့တဲ့ခုနှစ်ဘဝတုန်းကတဲ့နော်တမိုင်းကိုကြားလို့ရလိုက်တယ်ရောမခေမြန်မာပြည်မှာတော့မဟုတ်ဘူးနိုင်ငံသားမှာရောမနိုင်ငံမှာ ဘာသာကြားတွေကိုရှင်သေးစာကျွေးတယ်ဆိုတာရှိတယ်နော်အဲ့ဒီမှာကာယံထားတဲ့ထောင်ထဲမှာစစ်ထည့်ထားပြီးတော့ရှင်သေးကိုလွတ်ပေးလိုက်အဲ့တော့ရှင်သေးကအဲ့ဒီလူကိုတိုက်ခိုက်ကြိုက်တဲ့အခါသဘောကြပြီးတော့အဲ့ဒီအမျိုးသမီးကအဲ့ဒီပိဋကတ်ထဲပါတယ်တဲ့သဘောကြပြီးလက်ခုပ်လက်ဝါးတီးပြီးတော့ရှည်ခဲ့တယ်ဒါကြောင့်မို့လို့သူကဒီဘွားအောက်ပိုင်းသိသွားတာလို့ခုနှစ်ဘွားကကန္တရားဆိုနော်မြတ်စွာဘုရားရဲ့အလောင်းတော်ကမြတ်စွာဘုရားသခင်ကိုရောမြတ်ကိုယ်တိုင်တော်မှာပဲခေါင်းခဲတယ်ဘုရားတော်ခေါင်းခဲတယ်ဘာလို့လို့ခေါင်းခဲတယ်ဆိုတော့တဏ္ဍာရရဲ့သားဖြစ်တဲ့အချိန်တုန်းကငါးခွန်းတဲ့အခါဒီကလေးလေးကလိုက်လိုက်သွားတော့ရှင်တဲ့ကကားတော်ဖန်တင်လိုက်တဲ့အခါငါဆိုတာအပေါ်ရောက်လို့ရှိရင်ဘလက်ဘလက်နဲ့ခုံတယ်လို့နော်အေးငစိမ့်နေရောက်တဲ့နေရာသွားချင်းရင်အဲဘလက်ဘလက်နဲ့ခုံရင်တော့အထုခံတာသေးချာနော်အဲ့ဒီမှာလေဘောတမ်းမံပေါ်မှာငါးကိုဖမ်းပြီးတော့တင်လိုက်တဲ့ကငါးကဖလားဖလားနဲ့ခုတ်တဲ့အခါဒုတ်နဲ့ခေါင်းကိုရိုက်လိုက်တော့ညိန်သွားတယ်တဲ့အဲ့ဒါကိုကြည့်ပြီးတော့သူကသဘောကျကိုကရံရိုက်ချတော့မဟုတ်ဘူးသူ့ရဲ့မိဘတွေကရိုက်ချတော့ကြည့်ပြီးသဘောကျတယ်အဲ့ဒါကြောင့်ခေါင်းခဲရတာလို့သူတို့ဆိုတယ်နော်အကုသိုလ်ဆိုတာသဘောတူလို့ရှိရင်လည်းအကုသိုလ်ကဖြစ်တတ်တယ်တချို့ကမသိမသာသူများခိုင်းနေကိုမှအကုသိုလ်မဖြစ်ဘူးလို့ထင်ကိုယ်တိုင်တိုက်တွန်းချီးမွမ်းစိတ်ရှိတဲ့ဒေကုကိုယ်တိုင်လှုပ်ထားရဲ့သူများကိုခိုင်းနာရဲ့ဒီလှုပ်လှုပ်တာကောင်းတယ်လို့ချီးမွမ်းနာရဲ့သဘောချင်းတူလိုက်တာစိတ်တူတာအဲ့ဒီလေကအကုသိုလ်ဖြစ်တာလေကြည့်ပဲကုန်အေးအဲ့ဒီမှာခုနကအမျိုးသမီးအဖြစ်ထုံးလိုက်တဲ့အခါကျတော့ရှင်သေးကနေပြီးလူကိုတိုက်ခိုက်ပြီးတော့ကြိုက်ထားလို့မြင်တဲ့အခါမှာသဘောတည်းချပြီးတော့လက်ခုပ်တီးခဲ့တယ်အဲ့ဒါကြောင့်မလို့သူကဒီဘွားအောက်ပိုင်းတည်သွားတယ်ဒီလိုအဖြစ်ထွက်လာပတ္တန်ထူးဆန်းတဲ့အဖြစ်တခုပြောတယ်အဲ့ဒါလိုပဲဒီဘဝတစ်ခုမှာလျှောဝှက်ချက်တည်းဆိုရရှိတတ်တော့ဒါကြောင့်မြတ်စွာဘုရားသခင်ကိုရောမြတ်ကမင်းရဲ့အဖေကိုမေးကြည့်တဲ့မေးနဲ့အဲ့ဒီခွေးလေးအစာကျွေးလို့မေးနဲ့အိပ်ပျော်တဲ့အချိန်မှာမေးတယ်ဒီတိုင်းသွားမေးပြောနေမှာပြောမှာပေါ့အဲ့ဒါကြောင့်မို့အိပ်မွေးချတဲ့အနေနဲ့မေးလေးပြောနေတဲ့အချိန်မှာနာနာကပ်ပြီးတော့တိုးတိုးမေးတယ်တိုးတိုးမေးလိုက်တဲ့ကခွေးလေးကဤနဲ့ထသွားပြီးတော့ငါအကြောင်းนี่တိကုန်ပြီဆိုတော့သူ့သားကိုမေးတဲ့နေရာကနေထသွားပြီးတော့တနေရာအိမ်ကြောင်းတနေရာမှာသွားပြီးတော့ရက်တဲ့နော်လက်နဲ့ရက်ပြတဲ့အဲ့တော့သူ့ဘာလဲမယုံတယုံပေါ့ခွေးကနေပြီးတော့ရက်ပြတဲ့နေရာကိုတွေ့တဲ့အခါခုနပစ္စည်းလေးမျိုးစလုံးတွေ့မြုပ်ထားခဲ့နော်အဲ့ဒါနဲ့သူငါအဖေခွေးဖြစ်တာတော့တေးကြပြီလို့စိတ်ထဲမှာဆုံးဖြတ်ပြီးမြတ်စွာဘုရားစီထပ်ပြီးတော့သွားမိဘနဲ့မိမယ်ဆိုပြီးအဲ့တော့ဘုရားစီရောက်တဲ့အခါကျတော့သူကလည်းပညာတတ်ပုံနာကိုပညာတတ်ပုံနာဆိုပညာတတ်တဲ့လူဆိုတာမှန်မှန်ရှိတယ်ဒါကြောင့်မြတ်စွာဘုရားစီရောက်တဲ့အခါကျတော့မြတ်စွာဘုရားကိုသူကထင်သေးတယ်ပေါ့သူတိရတဲ့ကိုမိငံလို့ထင်သေးတယ်။အဲ့တော့ဘုရားကိုသူကမေးတယ်။ရှင်ဘောဓမာကလူတွေဟာလူချင်းတူကြပါရဲ့တဲ့။ဘာဖြစ်လို့ကိုယ်ပြာခြားနာနေကြသလဲတဲ့။တချို့ကအသက်ရှည်တယ်။တချို့ကအသက်တိုးတယ်။တချို့ကယောဂတွေများတယ်။တချို့ကယောဂနဲ့တယ်။တချို့ကရုပ်ဆိုးတယ်တချို့ကရုပ်နာတယ်အေးတချို့ကအချမ်းရမဲ့တယ်တချို့ကအချမ်းရပေါ်တယ်တချို့ကတော့ပစ္စည်းမွဲတယ်တချို့ကပစ္စည်းချမ်းသာတယ်တချို့ကအောက်တန်းကျတဲ့အမျိုးမှဖြစ်တယ်တချို့ကထက်တန်းကျတဲ့အမျိုးမှ တချို့ကဉာဏ်ကောင်းတယ်တချို့ကဉာဏ်လေးတယ်ဘာဖြစ်လို့ဖြစ်ရတယ်အဲ့ဒီမိကောင်းမီးတော့မြတ်စွာဘုရားကလှုပ်ဖြေလိုက်လဲဆိုရင်ကမ္မတကတတ္တကမ္မဒါယတာဘုရားရှိခိုးလေးကတခြားမဟုတ်ဘူးတဲ့လူတွေရဲ့ကိုယ်ပဲဥစ္စာဆိုတာကံတရားပဲကမ္မဆိုတာကိုယ်တိုင်လုပ်ခဲ့ကိုယ်တိုင်လုပ်တယ်ဆိုတာစိတ်ထဲကစိတ်ကူးရလဲပါတယ်နှုတ်ကထုတ်ပြောတာလဲပါတယ်ကိုယ်ကိုယ်ဒီလက်ရောက်လုပ်တာလဲပါတယ်ပေါ့အဲ့ဒါလို့ကိုယ်တိုင်လုပ်ကြတာတဲ့ကမ္မတကံတတ္တကမ္မခန္ဓာတာကမ္မယောနိကမ္မပန်စုကံပေးတဲ့အမွေကိုပဲခံကြရတယ်ကမ္မယောနိကံဟာအဓိကအကြောင်းတစ်ခုပဲတဲ့ကမ္မပန်စုကံကနေပြီးတော့နှောက်ဖွဲ့ထားတာပဲသို့မဟုတ်ကံဆိုတာဆွမျိုးပဲနော်လောကလူတွေကကံနဲ့ဆက်ဆက်ပြီးတော့အလုံးဖြစ်ပြီးတော့နေကြယံကမ္မန္တရိတန္တိကလျာဏဝါပါပကံဝါတတကမ္မတဒါယတာဘာလုပ်လို့ကောင်းတာလုပ်လို့ဆိုးတာလုပ်လို့ကိုလုပ်တဲ့ကံရဲ့အမွေကိုကိုပဲခံရမယ်အဲ့ဒီကံတရားဟာတတဝါတွေအခုလိုတဦးနဲ့တဦးဘူသားတွေတဦးနဲ့တဦးအတူညီအောင်လူဘဝမှာလူချင်းတူပါလေရဲ့အတန်းနဲ့ကွဲပြားခြားနားမှုတွေရှိကြအောင်ခွဲခြားပေးနေတာတော့တခြားအကြောင်းမဟုတ်ဘူးတဲ့ကံတရားပဲဆိုလို့ပြန်ဆက်ပြောဖြစ်ကိုလုပ်ခဲ့တဲ့အဲ့တော့ကံတရားဆိုတော့မြတ်စွာဘုရား general point နဲ့ပြောလိုက်တော့ဘုရားနားမလည်ဘူးပေါ့အသက်ရှိတာလဲကံနဲ့အသက်တူတော်လဲကံပဲဆိုတော့ကံတကူတည်းကဒီလိုအမျိုးမျိုးလုပ်နိုင်သလားပေါ့အဲ့ဒါကြောင့်မလို့သူကအရှင်ပြားတဲ့တပည့်တော်နားမလည်သေးဘူးရှင်းပြောပါလို့ဆိုမြတ်စွာဘုရားရှင်းပြောလောကလူတွေအခုကကိုယ်မျက်စိအောင်မှရှိတဲ့ဒီကနေ့ခေတ်လူတွေကိုပဲကြည့်လူဟာနှစ်မျိုးတွေ့ရတချို့ကသူများအသက်တွေကိုတတ်တယ်ရဲ့ဆက်ဆက်နော်နေစင်းနဲ့အမျှသတ္တဝါတွေကိုတပ်ဖြတ်နေတဲ့ပုံစံတွေမရှိဘူးလားရှိပါပါရှိတယ်ရဲဆက်ဆက်အသက်မွေးဝမ်းကြောင်းအနေနဲ့တပ်နေတယ်နော်အားလုံးတဲ့လူကအာသတ်တယ်နော်ဝက်သတ်တယ်ချက်သတ်တယ်တပ်တာတွေအများကြီးနေစင်းနဲ့ကဘာမှာတန်းချီပြီးတော့တပ်နေစင်းလူတွေစားဖို့ဆိုပြီးတော့တပ်တန်းချီတာတကယ်တော့လူတွေစားဖို့တပ်တာမဟုတ်ဘူးပဋ္ဌာန်းညာတပ်ရောက်စားတဲ့တက်စေရနာနဲ့မင်းတို့စားပါလေဆိုပြီးတော့တက်ချွေးတာတော့မဟုတ်ဘူးနော်။ဘာလို့ကိုတက
်စေရနာ
အဆန်ရတဲ့တက်နော်။အကောင်အသေးလေးကစားပြီးအကြီးကြီးအောင်နေစင်တဲ့အမြန်တန်ကောင်းများစွာတက်တော်လေးတက်နေကြ။နေစင်တက်တာတော့တရားထဲမဟုတ်ဘူး။အဲ့ဒီလိုတက်နေတဲ့ပုံစံရှိတယ်။သူတို့လည်းအများကြီးသူစားတယ်အဲ့ဒီတတ်တဲ့ဖြတ်တဲ့ပုဂ္ဂိုလ်ကတတ္တဝါပေါ်မှာတဏှာနဲ့စိတ်ကြီးနေရှိနေပါ့
။ရှိနေ
ပါဗျာ။ရှိနေ။အဲ့တော့အဲ့ဒီလိုရဲရဲဆက်ဆက်တတ်နေတဲ့ပုဂ္ဂိုလ်တွေရှိတယ်လို့သူများအသက်မတတ်ဘူး။ရှောင်ရတယ်၊တဏှာတယ်။အကောင်သေးသေးလေးတွေကစားပြီးဘယ်ကောင်မှမတတ်ဘူး။တဏှာတယ်ဆိုတဲ့လူမျိုးတွေရောရှိဘူးလား
။ရှိပါဗျာ။
အဲလူဟာလက်စားရှိတယ်ဆိုတာသိကြတယ်နော်။ရဲ့ဆက်ဆက်သူများအသက်တွေကိုတတ်တယ်တချို့ကြတော့လုံးဝမတတ်ဘူးအကောင်သေးသေးလေးကစားပြီးတော့မတတ်ရဲဘူးချင်းလေးကျဖို့လေးကစားပြီးမတတ်ဘူးဆိုတော့သူတွေရှိတယ်နော်အဲ့ဒါလို့သူများတတ်ချင်းမှရှောင်တဲ့ပုံစံတွေရှိတယ်လို့သူများတတ်တဲ့ပုံစံတွေလည်းရှိတယ်အဲ့တော့သူများတတ်နေတဲ့ပုံစံဟာအဲ့ဒီကံတွေကဘုဒ္ဓဘာသာစုပြီးလာတဲ့အခါဘဝဆိုတာအဆုံးပိုင်းဆုံးမတတ်ရတဲ့ဒီဘောမှာတော့ဘာမဖြစ်ဘူးလို့ထင်ကြမှာပေါ့။တပ်ဖြတ်ပြီးတော့အတမွေးဝမ်းကြောင်းပြုတ်နေတဲ့ပုံစံတွေကဒီဘောမှာမဖြစ်လို့ဆိုပတ်စံရအနေချက်တော့ဟုတ်ကဲ့ပတ်စံနေရပြီးတော့ကြီးပွားနေကြတာပေါ့သို့တော့မတည်ဘူးလားတည်မှာပဲတည်သွားသည်တည်ပြီးဤအချမ်းရဲ့ကြတယ်မရောက်တော့ဒီကံကပုတ်တာဘယ်ကိုပုတ်မလဲဆိုပင်ငယ်ရေကိုတခြားမဟုတ်ခဲရောက်သွားဒီကံတွေကအကျိုးပေးပြီဆိုခဲရောက်ကဲငယ်ရေတရားတူမချလိုက်ဘူး
ကံကောင်းထောက်မှလို့သူကလူလာဖြစ်ပါတဲ့လူလာဖြစ်တဲ့မွေးလာတဲ့အချိန်လေးကစပြီးယောဂနဲ့မွေးလာယောဂနဲ့မွေးတလားတော့ကကလေးတွေကိုပြုစုဆောက်ရှောက်ရတဲ့ဆရာမကြီးနဲ့တွေ့တော့သူကပြောပြတာဝေကရစရာကောင်းတဲ့အကြောင်းမိခင်ဝါကချွတ်လာတဲ့ယောဂပါလာတဲ့ကလေးတွေရှိမိခင်ဝါကမွေးလာပြီးတော့ချမ်းသာတဲ့ကလေးလည်းရှိနော်အဲ့လိုမွေးကင်းစာကလေးလေးတွေကိုဆောင်ရှောက်ရတဲ့ဆရာမကြီးသူပြောပြတယ်ချုပ်ကလေးလေးမြတ်အသက်ရှင်အောင်မင်းကျိုးစားလုပ်အောင်ဆိုတဲ့အသက်ရှင်အောင်မင်းကျိုးစားပြီးကုသပေးရတဲ့အဲ့လောကလူတွေဟာချွတ်ကြတော့မွေးလာကြတဲ့အချမ်းချမ်းမှမှချွတ်မွေးကြတဲ့အကူမသိအောင်အများတန်းခရုဆက်ပြီးတော့မွေးပေးရအဲ့ဒီလိုပဏ္ဍိပတ္တခံနေကိုလုတ်ပြီးတော့မတော်တဆကံကောင်းထောက်မှလို့လူပုံလူဝရောက်လာပြီဆိုတဲ့ပုဂ္ဂိုလ်တယောက်ဟောသူများအသက်တက်ခဲ့တဲ့အတွက်ကြောင့်ငငယ်ရယ်နဲ့တည်တယ်တချီးတောင်မပါဘူးငငယ်လေးနဲ့ပဲတည်တယ်တည်တယ်ဆိုတဲ့နေရာသူမှကားတိုက်လို့ရတယ်တည်တယ်မော်တော်ဆိုင်ကပေါက်လို့ရတယ်တည်တယ်ဟောသေးခြင်းကအမျိုးမျိုးပဲရှိတယ်။သေတယ်ဆိုတာတနည်းနည်းနဲ့တော့သေတာပေါ့နော်။ဘောရဆိုင်ကမောက်လို့လည်းသေတယ်၊ကားတိုက်လို့လည်းသေမယ်၊ရေနစ်လို့လည်းသေမယ်၊သစ်ပင်ပေါ်အကျလို့လည်းသေမယ်။သေပုံသေနည်းတွေအမျိုးမျိုးရှိတယ်။တခါခုတော့သေကိုသေအသက်မရှိ။တခါတော့ပြောတဲ့ကြားပြီးလိုက်တယ်ပေါ့။လူတယောက်ကိုသာဘေးဒီနေဆိုတာမှန်တဲ့ဟာလည်းရှိတယ်မှန်တာလည်းရှိပေါ့နော်ဟိုဘေးဒီကိုယုံဖို့ပြောတာမဟုတ်ဘူးမယုံနဲ့လို့လည်းမပြောဘူးနော်အဲ့ဒီမှာဘေးဒီဆရာတယောက်ကလူတယောက်ကိုဘေးဒီဟောတယ်ခမည်းမိချောင်းကိုက်လို့သိလိမ့်မယ်လို့သူဘေးဒီဟောတယ်အဲ့ဒီသူကလည်းမိချောင်းဆိုတာဘယ်မှာရှိရှည်ထဲမှာရှိတယ်သူမြင့်တယ်ဆိုတော့ဒီကြောင်းကမှာကြာပြီ။ချောင်းနေမြစ်တွေရှာမယ်။ဒီနေ့ကျတော့အဲ့ဒီသူကဘာလုပ်လဲ။သစ်ပင်ကျက်တယ်။သစ်ပင်ကျက်တဲ့အခါကျတော့သစ်ပင်ပေါ်ကနေလိမ့်ကြ။သူခန်းမှာလည်းဓမြောင်ကလေးတစ်ချောင်းပါ။အဲ့လိမ့်ကြနေကနေအဲ့ဒီဓမြောင်ကနေပြီးတော့ဖိုက်ဖောက်သွားပြီ။သစ်ပင်ပေါ်ကကျတာရင်ဓမြောင်ကနေသူ့ဘာသူနော်လိမ့်ကြနေကနေပြီးတော့ကိုဓာတ်နဲ့ကိုခိုင်းမိပြီးတော့ဖိုက်ပေါက်သွားတယ်။အဲ့ဒီလိုဟာအဲ့ဒီမှာပဲဆုံးသွားတယ်ဆုံးသွားတာကိုကြည့်လိုက်တဲ့အခါကျတော့ဟာဘေးရင်ဆရာတော်မှတော်ပြီပေါ့မိချောင်းကိုက်လို့သိမှာဒီကောင်မိချောင်းကိုက်လို့မသိဘူးသစ်ပင်ဘွားကြာသိနေလို့ပေါ့သို့တော့သူ့ဘိုက်ကိုဖောက်သွားတဲ့ဓာတ်ကြည့်လိုက်တဲ့အခါမိချောင်းတစ်စိတ်ကလေးပြတ်ဟုတ်ကဲ့ဘေးရင်ဆရာမျက်စိထဲသွားတာလည်းဖြစ်ချင်းဖြစ်ပါတော့နော်မိချောင်းတစ်စိတ်ကလေးပြတာနဲ့မိချောင်းကိုက်လိုက်တယ်လို့သူတို့ပြောမိတာဖြစ်ချင်းလည်းဖြစ်တယ်ပေါ့ဘာတေးတော့တေးတယ်တကုတ်နဲ့တေးတယ်ဘာကြောင့်တေးတယ်ကံ့ကြောင့်တေးသွားတာပဲသူဒါကိုအစိတဲ့နဲ့ပြောတာပေါ့စာပေလို့ပြောရင်တော့ဥပ္ပစီတွေကကံလို့ပြောတာပေါ့ဈာတဲ့ကနေကပ်ပြီးတော့အကုသိုလ်ကံကနေဖြတ်တော့လိုက်လောကလူတွေမရှိဘူးလားနေစတဲ့အရာကာတယ်လို့တေးတာလို့ကံမောင်းလို့တေးတာလို့ရှိကြမလားရှိပါဘူးအေးဒါတွေဟာဘာကြောင့်ဖြစ်ရလဲဆိုတော့တစ်ချိန်တုန်းကပဏာတိပတ္တကံလောက်ခဲ့တာဒီကြောင့်လို့သက်တမ်းမရှိရင်တေချာရတယ်အသက်တုံတယ်လို့ဒီလိုပြောတာနော်ဟုတ်ပါရဲ့အေးတချို့ကျတော့အသက်ရှိတယ်ဘာကြောင့်အသက်ရှိလို့ဆိုရင်ပဏာတိပတ္တကံရှောင်လို့အကြောင်းလားကံဆိုတာအဲ့ဒါပြောတာပဏာတိပတ္တလောက်တာလဲကံပဲပဏာတိပတ္တကရှောင်တာလဲကံပဲပဏာတိပတ္တလောက်တာကျတော့အကုသိုလ်ကံလို့ခေါ်တယ်ပဏာတိပတ္တကရှောင်တာကျတော့ကုသိုလ်ကံလို့ခေါ်ပေါ့ကဲကောင်းပြီနောက်တစ်ခုအဖြေကိုမျက်စောပြထုတ်ပြီတချို့ကယောဂများတယ်တချို့ကချမ်းပါအဲ့တော့ယောဂများတဲ့ပုဂ္ဂိုလ်ကဘာကြောင့်များချမ်းပါတဲ့ပုဂ္ဂိုလ်ကဘာကြောင့်ချမ်းပါတော့လူတွေကိုစစ်ကြည့်လိုက်ဒီကနေ့မှတချို့လူတွေကသူများကိုရဲရဲဆက်ဆက်မြင်စေတတ်တယ်တိရိစ္ဆာန်လေးတွေကိုလည်းမြင်စေတတ်တယ်ဈိုက်တယ်နှက်တယ်ထိုးတယ်ချိတ်တယ်အဲ့လိုလုပ်တဲ့လူရောမရှိဘူးလားနော်ရဲရဲဆက်ဆက်မြင်စေတယ်ဈိုက်တယ်နှက်တယ် ထိုးတယ်ခုတ်တယ်အဲ့လိုလုပ်တဲ့ပုံကတတ်တာမဟုတ်သေးဘူးเนาะအေးတချို့ကြတော့အဲ့လိုမျိုးမလုပ်ဘူးတနာတယ်အကျဉ်းနာတရားထားတယ်မတော်တဆဖြစ်သွားတော့မှပဲဟောယူရရနဲ့ပြုစုပြီးတော့ပေးတယ်ဟောလူနှမျိုးမရှိဘူ
း
ရှိတယ်အဲ့ဒီလိုရရဆက်ဆက်မြင့်ဆဲတတ်တဲ့ပုံကိုတွေကကံကောင်းလို့လူဘဝရောက်လာရင်တော့မှပဲယောဂများတဲ့ပုံဖြစ်တယ်เนาะလူဘဝရောက်လာပြီဆိုလို့ရှိရင်အေးဟိုနာဖြစ်လိုက်ဒီနာဖြစ်လိုက်ဘုန်းဘုရားတော်မှာဆေယောဂဖြစ်တယ်ငါချက်မြန်လေလင်ခဲ့သလားလို့စိတ်ထဲမှာတော့အောင်းမိမိเนาะဒီလိုအကုသိုလ်ကံဆိုတာဖြစ်နိုင်တော့အတိတ်ဘဝအကုသိုလ်ကံတွေဆိုတာရှိတတ်တယ်เนาะယောဂများတယ်အတိတ်ဘဝတစ်ခုလောက်ခဲ့အဲ့ဒီလုပ်ခဲ့တဲ့ကံရဲ့အကျိုးခံစားကြရတယ်လေ။ဟောကျမ်းမာတဲ့ပုဂ္ဂိုလ်ကြတော့အဲ့လိုမဟုတ်ဘူး။သူများတွေကိုနှင်းဆဲတာတို့ရိုက်နှက်တာတို့ဒါမျိုးတွေမရှိဘူး။သလားပဲရှင်းတာ။ဒါကြောင့်အဲ့ဒီပုဂ္ဂိုလ်ညာကျမ်းမာရေးကောင်းတယ်လို့သူတို့ပြောတာနော်။ဒါနဲ့အဓိကပဲတချို့ကကျမ်းမာအောင်ဆေးလူကြတာလည်းရှိတယ်။ဆေးလူပြီးဆူတောင်းတာလည်းရှိတယ်ပေါ့။ဒါကျမ်းမာခြင်းအကြောင်းပဲ။အဓိကကတော့သူတို့ကမညှင်းဆဲဖို့အရေးကြီးတယ်။ဆေးတော်လူပါရဲ့လိုက်ပြီးတော့ရိုက်နဲ့ညှင်းဆဲနေတော့စမ်းမလို့ဖြစ်နိုင်ပါမလား
။
ဖြစ်နိုင်ပါဘူး။ဖြစ်နိုင်ဘူးတဲ့။အဲ့ဒီကံရောက်တတ္တဝါတွေဟာကောင်းတဲ့ကံလို့လို့ရှင်ကောင်းတဲ့အကျိုးမကောင်းတဲ့ကံလို့ရင်မကောင်းတဲ့အကျိုးဒီလိုဖြစ်တယ်။ကဲကောင်းပြီ။နောက်တစ်ခုစဉ်းစားကြည့်။လောကလူသားတွေဟာတချို့ကရုပ်အမတန်လှ။ရှုပ်ရည်အမတန်မှကြည်ညိုရှုညိုကြည်ကောင်းတယ်တချို့ကျတော့အယုတ်ဆိုးကြည့်တယ်အမေမွေးတဲ့သူကတောင်မှပဲကြည်လိုက်ရင်ဟင်းဆိုတဲ့ဘဝရတာနော်မြင်လိုက်တဲ့သူကလည်းဟင်းသွားတာအဲ့ဒါလို့အယုတ်ဆိုးတဲ့ပုဂ္ဂိုလ်ကလည်းရှိသေးတယ်အဲ့တော့နှတဲ့လူကလည်းဘာကြောင့်လှတာလဲယုတ်ဆိုးတဲ့လူကလည်းဘာကြောင့်ယုတ်ဆိုးလာလဲဆိုတော့ကဲဒီဘဝတွင်ပဲကြည်လိုက်တချို့ကစိတ်တူတယ်တိကနေစီဆိုရင်ဘောကအိမ်မှာလည်းရှိတယ်ပေါ့လားထစ်ခနဲစီဆိုအပြောမခံဘူးဒေါသထွက်အဲ့ဒါလို့ထစ်ခနဲဆိုစိတ်ဆိုးထစ်ခနဲဆိုစိတ်ဆိုးတဲ့ပုဂ္ဂိုလ်ဟာဖြစ်လျက်ဘဝမှာအယုတ်ဆိုးအကြည့်တန်ကြီးဖြစ်တယ်။နောက်ဘဝမှာပြောနေအခုကစိတ်ဆိုးနေတဲ့အချိန်ပဲကြည့်လိုက်ဒီလိုရဲ့မျက်နှာလှပါမလား
။
ညောစိတ်ဆိုးနေတဲ့ကိုယ့်ကိုမှန်တာထောင်ကြည့်နော်ကိုယ့်ကိုတော့လန့်သွားမယ်နော်စိတ်ဆိုးနေတဲ့အချိန်မှန်နေတာကြည့်လိုက်ပြီအဲ့တော့ခဏခဏစိတ်ဆိုးတယ်စိတ်တူတယ်ဆိုတဲ့လူကဒီဘဝမှာတည်းပဲအယုတ်ဆိုးကြီးတန်တယ်။နောက်ဘဝဖြစ်လျက်ဖြစ်လျက်ဘဝမှာအယုတ်ဆိုးကြီးတန်တာဒါသဘာဝကြောင့်ဟော။စိတ်ဆိုးပြီးတော့လှနေတဲ့ပုံကိုရှိပ
ါ
မရှိဘူး။စိတ်ဆိုးရင်ဘယ်မှမလဲ။ညနေကျော်ကြီးတင်းလို့ညထောက်ကြီးနေလို့မဲ့နော်။ဘယ်လိုမှမလှနိုင်။အေးစိတ်ဆိုးတတ်တဲ့ပုံကအယုတ်ဆိုးပြီးတော့ဘယ်တော့မှစိတ်ဆိုးသူပြောလဲပြုံးပြုံးပဲအပြုံးမပြတ်နေတဲ့ပုဂ္ဂိုလ်နောက်တော့လည်းပြုံးပြုံးပဲဖြစ်တာစိတ်ပါမဆိုးတာဟုတ်နော်စိတ်ဆိုးတဲ့မျက်နှာနဲ့စိတ်ဆိုးတဲ့မျက်နှာဆိုအလုံးကွာခြားတယ်စိတ်ဆိုးတဲ့မျက်နှာကြတယ်အမတမှကြီးနေနေအေးရအဲ့တော့ကြောင့်မလို့ဒေါသဟာအယုတ်ဆိုးတဲ့အကြောင်းဖြစ်ပြီးတော့သောကမထားရတဲ့မိတ္တထားနိုင်တဲ့သိခစိတ်တွေထားနိုင်တဲ့စေပုဂ္ဂိုလ်ဖြစ်လျက်ဘဝမှာရုပ်ဆင်းသပါတယ်အဲ့ဒီကံကြောင့်မို့လို့ဒီလိုအယုတ်ဆိုးတာအယုတ်လာဒီလိုပွဲပြသွားတယ်ဒီလိုပြောတာနော်ကဲနောက်တစ်ခုကြည့်လိုက်တချို့ပုဂ္ဂိုလ်တွေကအချွေးရအသိပင်အလွန်များတယ်တချို့ကျတော့အချွေးရအသိပင်မရှိဘူးတကောင်ကျွတ်တမျက်နှာအဲ့ဒီလိုနေရာဘယ်လိုမှမရှိတချို့များအခွားကြီးတွေအခိုးကြီးတွေတယောက်တည်းနော်ဘယ်လိုမှမရှိနာနာအဲ့ဒါလိုတကောင်ချက်ဘဝရောက်နေရတာကရောဘာကြောင့်လဲရှိလေလောက်ခဲ့တာတွေကိုပဲပြန်ကြည့်လိုက်သူကဘာဖြစ်လို့ဒီလိုဖြစ်ရတာလဲလူသားတွေကိုကြည့်လိုက်တချို့ကတစုံတယောက်ကြီးပွားပြီဆိုရင်ဘာဖြစ်မနာလို့စိတ်ဖြစ်လူတယောက်ကိုနဲ့ကိုရဲ့အိမ်နားမိချင်းတယောက် โอ้ไตเตรีဆိုတော့ရှင်မျက်ဆောင်တစ်ခဲငယ်ကားဝယ်စီးပြီဆိုတော့မျက်ဆောင်တစ်ခဲငယ်ဟုတ်လားမချိနှံ့နိုင်ဘူးပေါ့ဝမ်းမတနိုင်ဘူးဘေးမှာအတင်းပြောတယ်အေးကားစီးနိုင်မှာပေါ့ပါရီလှုပ်တာလို့ညာတွေလှုပ်တာပေါ့ဟုတ်လားအကောင်းမပြောစိတ်ဆောင်နိုင်မှာပေါ့ပါရီလှုပ်တာလို့ညာတွေလှုပ်တာပေါ့ကောင်းရင်ကောင်းဝင်လှုပ်လို့ကြီးပွားလာတော့မှပဲအကောင်းမပြောနိုင်ဘူးသူများပစ္စည်းခိုးထားသလိုလိုပဲအနေပါရသလိုလိုပဲပြောတယ်ဟုတ်ကဲ့လားတက်တက်အကောင်းမပြောနဲ့ခြေလက်စီလို့ခေါ်အိတ်တာအဲ့ဒီလိုမနာလိုဝန်တို့စိတ်တွေအားကြီးတဲ့ပုဂ္ဂိုလ်မျိုးကမရှိသေးဘူးတချို့ကမနာလိုတာရိုးရိုးမနာလိုတာပေါ့ဘူးစားသူစားရှိလေးတွေရေးပြီးတော့ဟိုပို့ဒီပို့တိုင်တာရောမရှိဘူးလားရှိ
ပါတယ်ဟော
အဲ့ဒီလောက်ကြီးအောင်ဒုက္ခပေးတဲ့ပုဂ္ဂိုလ်မျိုးကလည်းရှိသေးတယ်ဤအဲ့လိုမနာလိုစိတ်ကြီးများခဲ့တဲ့ပုဂ္ဂိုလ်တယောက်ဟာတဲ့အချမ်းအမဲ့ပုဂ္ဂိုလ်ဖြစ်တတ်တယ်သူဖြစ်တာလို့ရှိမနာလိုစိတ်ကျင်းပြီးတော့ဘယ်သူပဲကြီးပွားကြီးပွားအေးငါနဲ့ဘာမှမဆိုင်သူကသူကြီးပွားတာဘုရားတရားပဲကြီးပွားကြပါလေသူအရှင်ပြေကြပါလေစိတ်ကောင်းမလုံးကောင်းနေထားလိုက်တဲ့ပုဂ္ဂိုလ်ကြတော့အချမ်းအမဲ့ညာတယ်ဟာစိတ်ထဲကနှလုံးသွင်းလေးကအတန်မှာအရေးကြီးတယ်နော်အရေးကြီးတယ်ခင်နောက်တစ်ခုကြည့်ကြအောင်လို့တချို့ပုဂ္ဂိုလ်ကစားစရာမရှိတော့အောင်ဆင်းရဲတချို့ပုဂ္ဂိုလ်ကထားစရာမရှိတော့အောင်ချမ်းသာဒီလိုကြွားချာနာနာတော့ဘာကြောင့်လဲအေးတချို့ကြတော့အဖြေမျိုးမျိုးထုတ်လို့တော့ရတာပေါ့မတရားရှာတာကြီးရထားတဲ့ပုဂ္ဂိုလ်လည်းရှိနိုင်မရှိဘူးပြောတော့ဟုတ်နော်သို့တော်စဉ်းစားကြည့်မွေးလာကြတဲ့ကတထေးအိမ်မွေးတဲ့လူမရှိဘူးလား
ရှိပါရဲ့
နော်တထေးအိမ်မွေးလာတယ်မွေးလာကြတဲ့ကသူမွေးလာမှစီးပွားတတ်တာရောမရှိဘူးလား
ရှိပါရဲ့ရှိ
တယ်အဲ့ဒါကြောင့်မို့လို့ဟိုမတရားနဲ့စီးပွားရှာလို့ဒီချမ်းသာတာမဟုတ်ဘူးနော်ကံပေးလို့ချမ်းသာတာတွေအများကြီးရှိတယ်ပေါ့အဲ့တော့ကြည့်လောကမှာလူတွေကိုပဲအရက်ထဲမှာကြည့်တချို့ပုဂ္ဂိုလ်ကလူတွေတန်းနေအမှန်တမ်းမှာလူရေးတန်းရေးမှာကိုတန်းနေတော့လူတန်းပြီးတော့နေကြတချို့ပုဂ္ဂိုလ်ကလုံးဝလူတာတန်းတာဆိုမလို့ဘူးနော်ဆိုင်ဖို့တော့တတ်ထားလိုက်တယ်အလူကအသိခံမှာဆိုပြီးတော့ဟုတ်ကဲ့အလူကမဝင်ရဆိုပြီးတော့ဆိုင်ဖို့တော့မတတ်ထားလိုက်သေးဘူးဩအဲ့ဒါလူလူမှုတမ်းမှုတွေတက်တာလုံးဝအာနေတဲ့ပုဂ္ဂိုလ်ရှိတယ်လို့လူမှုတမ်းမှုပဲမှာရဲ့ရောတဲ့ပုဂ္ဂိုလ်ရောမရှိဘူးလားရှိပါပါဘုရားလူမှုတမ်းမှုပဲမှာလုံးဝမထူခဲ့တဲ့ပုဂ္ဂိုလ်တွေကဖြစ်လေရဘဝမှာပစ္စည်းဥစ္စာမရှိတဲ့ပုဂ္ဂိုလ်မျိုးဖြစ်တယ်မပေးမှမပေးမရပေးမှရဟောဟောလူခဲ့တဲ့တမ်းခဲ့တဲ့ပုဂ္ဂိုလ်တွေကြတော့ကြည့်ပစ္စည်းဥစ္စာတွေပေါင်းရတယ်မွေးကြတဲ့ကပစ္စည်းချမ်းသာတဲ့အိမ်မှာသူကလူသွားဖြစ်တယ်နီးကိုယ့်ကိုရွေးပြီးတော့သွားခြင်းလို့ရရလားရရင်တော့လူတွေဟာတဲဘုတ်ကိုပဲရွေးမလဲတိုက်တဲ့ပါနဲ့အိမ်ရွေးပြီးတော့ဝင်မှာပေါ့ဟုတ်လားအဲ့ဒီတော့မှဝင်လို့မှမရတာကိုအဲ့တော့ဆင်းရဲတဲ့ဘုံကရောက်သွားတဲ့ပုဂ္ဂိုလ်တွေလူ့ဘဝရောက်လာတဲ့အခါမှာဆင်းရဲကြတယ်ဆိုတာအတိတ်ဘဝတော့ဒါနာကောင်းမှုတွေမလုပ်ခဲ့လို့ပဲဟုတ်လားအဖြေထုတ်အကြောင်းတရားဒါဟုတ်နောက်တစ်ခုကြည့်လိုက်လူတွေဟာတချို့ဟာအမတန်အောက်တန်းကျတဲ့အမျိုးမှဖြစ်တယ်လူတွေကအထင်သေးတယ်တချို့ကျတော့လူတွေကအထင်ကြီးရတဲ့အထက်တန်းကျတဲ့အမျိုးမှလူဖြစ်ရတယ်ဒီလိုဖြစ်တာရောအကြောင်းမဲ့သူကသူဖြစ်ချင်လို့ဖြစ်တာလားဆိုတော့မဟုတ်ဘူးတဲ့အကြောင်းရှိတယ်။အောက်တန်းကျတဲ့အမျိုးမှလူဖြစ်တဲ့သူကဟိုတုန်းကမာမာနာတွေတက်ပြီးတော့ထောင်းထောင်းထောင်းထောင်းနဲ့လှုပ်တဲ့ပုံပုံတွေပဲ။ကိုယ့်ရဲ့အသက်ကြီးတဲ့ပုံပုံလေးစားရမယ့်ပုံပုံတွေကိုမလေးစားဘူး။ရှစ်ခိုးရမယ့်ပုံပုံကိုရှစ်မခိုးဘူး။ပူဇော်ရမယ့်ပုံပုံကိုမပူဇော်ဘူး။သူကဘယ်သူမှခေါင်းမညွတ်ဖဲနဲ့ထောင်းထောင်းထောင်းထောင်းလှုပ်ခဲ့တဲ့ပုဂ္ဂိုလ်နော်ဆဘယ်ကြီးမွေဟာတန်ကြောင်းကြီးကိုညှိုးထားတယ်လို့ပဲကုန်းလို့ကြွလို့မရတဲ့ပုဂ္ဂိုလ်မျိုးသူကြားထဲမှာရင်ကော့ပြီးတော့ဘယ်သူမှလူမထင်ဘူးဆိုတဲ့လူမျိုးတွေဟာဩ ဖြစ်နေရဘွားမှာအောက်တန်းကျတယ်ဘာဖြစ်တတ်တယ်ဆိုလိုတာကခက်ခံပြီးတော့မာမာနာကြီးတဲ့ပုံကိုယ်တွေဟာအောက်တန်းကျသွားတတ်တယ်ဒီလိုပြောတာနော
်
ဘယ်သူကသူ့ကိုအောက်တန်းချလိုက်တာလို့ဆိုမာမာနာအောက်တန်းချလိုက်တာလေးစားရမယ့်ပုံကိုယ်ဆိုရင်လေးစားရတယ်နော်အယူတည်ပေးရမယ့်ပုံကိုယ်ဆိုရင်အယူတည်ပေးရတယ်သူ့ဝမဲ့တန်ခါလေးဆိုရင်အယူတည်ပေးရတာလို့လေးစားရတာလို့ဒါမျိုးတွေရှိတယ်ပေါ့အဲ့ဒါတောင်သူကမလေးစားနိုင်ဘူးဆိုတော့မာမာနာတွေကြီးပြီးတော့ဘယ်သူ့ကိုမှအလေးလေးစားလို့မပြုတဲ့ပုံကိုယ်ညာနောက်ဆုံးကြတဲ့အောက်တန်းကြတဲ့အမျိုးမှလူသွားဖြစ်ရသွားရောသူကံတရားကဓာတ်ခတ်တဲ့တော့အောက်တန်းကြတဲ့အမျိုးဆိုသူ့ကိုကအလေးပြုအောင်ပါနော်ဘယ်သူကမှမလေးစားတော့ဘူးမျိုးကအောက်တန်းကြတဲ့အမျိုးမှသွားဖြစ်တာဟုတ်ဟုတ်ကဲ့အဲ့တော့သူလုတ်ခဲ့တဲ့အတိုင်းပဲပြန်ဖြစ်တာအဲ့တော့အထက်တန်းကြတဲ့အမျိုးမှလူဖြစ်ရတယ်ဆိုတဲ့ပုံကအားလုံးဆိုရွတ်သေးတယ်လေးစားတယ်ခါရဝတရားရှေ့ထားတယ်ဟောလူကြီးတို့ပါတယ်လေးစားတယ်ကျိုးတရားမဲ့ပုဂ္ဂိုလ်ယူသေးတယ်ခီဥ်ကျိုးဆိုအောင်ပုဂ္ဂိုလ်ဒီဥ်ကျိုးဆိုတယ်တကယ့်ကိုစိတ်ထဲနှလုံးထဲကနေယူသေးလေးစားတတ်လို့ယူသေးလေးစားတယ်ဆိုတဲ့ပုဂ္ဂိုလ်ဖြစ်လျာဖြစ်လျာဘောကသူကထက်တန်းကြယူသေးခံရတဲ့ဘောကမျိုးရောက်တော့တယ်ဘာဖြစ်လို့သူကယူသေးခဲ့တာဘောအဲ့တော့ကိုလို့ကကိုရတာဆိုတာမထင်ရှားဘူးလ
ားမရှားပါဘူ
းခင်ရှားတယ်ဒါကြောင့်မလို့လူတွေမှာဒီလိုကြွဲပြားခြားတာလို့ဖြစ်ပေါ်လာတဲ့အကျိုးဆက်အဲဒီတိုင်းကြွဲပြားခြားတာကိုရှိတယ်ကဲနောက်တစ်ခုကြတော့ဘာလို့ဆိုတချို့လူတွေကအမတန်မှညံတုံးတယ်လွယ်လွယ်နဲ့သိရမယ့်ဟာတောင်မသိနိုင်တချို့ပုဂ္ဂိုလ်တွေကြတော့ညာမတန်ကောင်းတယ်စဉ်းစားညာထက်ရဲ့ဒီလိုကြွဲပြားနေတာဆိုတော့အားကြောင့်မဟုတ်ညာမထက်တဲ့ပုံတွေကမလုပ်ခဲ့လို့ဆိုအတိတ်ဘဝတော့ကသူကဘယ်ရာဘယ်ဖြစ်ဖြစ်လေ့လာခြင်းမရှိဘူးအမှတ်တမဲ့ပဲနေဘာမှမစင်စားဘူးမလေ့လာဘူးကိုယ့်ရဲ့တတ်တဲ့ပုံတွေကိုမေးတာဉာဏ်နဲ့မလုပ်ဘူးဟောမေးခြင်းဉာဏ်ဖြင့်မလုပ်ခဲ့တဲ့ပုံတွေဟောသိဖို့အတွက်ဘာလို့ကမေးရတာလဲခေါ့လားဥပမာလဲစာလေးတစ်ပုဒ်မသိဘူးဆိုရင်ပြီးတဲ့ပုဂ္ဂိုလ်မမေးရဘူးလား
မေးရပါ
ဘူးခဏလေးတစ်ပုဒ်မတွေ့တတ်ဘူးဆိုရင်ဆရာမမေးရဘူးမေးရပါဘူ
း
အဲ့ဒီလိုမေးရတယ်ဆိုပဲပညာဉာဏ်ကျွယ်ဝဖို့အတွက်ကမေးရပြန်ရတယ်တဲ့ပညာရှိတဲ့ပုဂ္ဂိုလ်တွေချင့်ကပ်ပြီးတော့ကုသိုလ်ဆိုတာဘယ်ဟာလဲအကုသိုလ်ဆိုတာဘယ်ဟာဘယ်ဟာကအပြည့်ရှိပြီးတော့ဘယ်ဟာအပြည့်ပြည့်ဘယ်ဟာကလုံးတဲ့နဲ့ဘယ်ဟာကမလုံးတဲ့နှုန်းစသဖြင့်မင်းဉာဏ်လေးလာစုံစမ်းတတ်တဲ့ပုဂ္ဂိုလ်အရာရာကိုအမှတ်တမဲ့မနေဘဲနဲ့စူးစမ်းလေးလာတတ်တဲ့ပုဂ္ဂိုလ်ကဉာဏ်ထက်တဲ့ပုဂ္ဂိုလ်ဖြစ်လာတာဒါကပို့ပြီးတော့သဘောဝါကြဒီကနေ့ခေတ်မှာတော့ပညာဒါနဆိုပြီးတော့သူများပညာသင်ပေးတာလို့ပညာတတ်တဲ့ပုဂ္ဂိုလ်တွေထောက်ပံ့တာလို့ဒါကိုပညာပါရမီလို့ယူဆနေကြတယ်နော်မြတ်စွာဘုရားကဒီသုတ်တံမှာဖြည့်ရှင်းထားတာတော့မေမြန်လေးလာစူးစမ်းရတာပညာဖြစ်ခြင်းအကြောင်းဒါကပို့ပြီးတော့တိုက်ရိုက်ကြတယ်ပေါ့ကိုကိုယ်တိုင်ကမေးရင်မေးလိုက်တာနဲ့သိမသွားဘူးလားချက်ချင်းသိသွားကြတယ်ကိုယ်တန်တော်ပညာရောက်မသွားဘူးလား
ဆရာပါဘုရား
ဒီတော့ဘွားတော့အဆောင်ရတယ်ဒီဘွားလည်းသိသွားတာဒါကြောင့်မလို့ပညာပါရမီပညာကြီးခြင်းတယ်ဆိုလို့ရှိရင်မေမြန်ရင်စုံစမ်းရင်လေ့လာရင်ဒါမျိုးတွေရှိရမယ်ဒီလိုဆိုနေတယ်ဟုတ်ကဲ့ဟောနောက်တစ်ခုကတချို့ပုဂ္ဂိုလ်ကြတော့မေမြန်စုံစမ်းလေ့လာခြင်းလုံးမရှိဘူးအမှတ်တမဲ့ပဲနေတယ်ကိုယ်တော်နဲ့ကိုယ်ကြီးအဲ့ဒီပုဂ္ဂိုလ်မျိုးဟာပညာမတူဟုတ်တယ်သူကဘာမှမသိတဲ့ကိစ္စရှိဘူးသိလည်းမသိဘူးမေးလည်းမသိဘူးမမေးသေးတဲ့ကြောင့်သူသိရရဲ့လ
ားသိရ
ဘူးသိရဘူးအဲ့ဒါကြောင့်မလို့သူကပညာမတတ်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဟောလူလောကလူတွေဟာတယောက်နဲ့တယောက်မတူညီတဲ့သဘောတွေဘူးမြတ်စွာဘုရားသခင်ကိုလိုရက်ကဒါတွေဟာအလုံးဟာကိုလုတ်ခဲ့တဲ့ကံကြောင့်ပဲလို့ဒီလိုရှင်းလင်းဟောကြားလိုက်တာရှင်းအဲ့ဒီလိုရှင်းလင်းဟောကြားလိုက်တဲ့အခါကျတော့ခဏကသူ့ဘဆိုတဲ့ဘုရားကိုအပြစ်တင်မလို့ဆိုပြီးတော့လာတဲ့သူဘပုံနာသဘောချက်ကြောင့်ယေရှုဘုရားကအဘိဓမ္မာလေးစားပြီးနောက်ဆုံးမှာဘုရားဘာသာဖြစ်ခုပြောင်းပြီးတော့ တရဏဂုံသီလကိုဆောက်ပြီးသွားတယ်။ဥပဒကအဖြစ်ခံယူသွားတယ်လို့ပြောနော်။အဲ့ဒါဟာကမ္မဝိဝေကတုတ်ဆူလကမ္မဝိဝေကတုတ်လူဘဝနဲ့ကံတရားဒီတရားရဲ့အနှစ်ချုပ်ပဲဖြစ်တယ်။ဒါကြောင့်မို့တရားချက်ကြီးတော်ရဲ့ပြိဿတုကိုလုထာကိုရရဲဆိုတော့ကိုတော့မှတ်သားထားကြလို့ဒီဘဝမှာကိုဘာတွေလုံးနေတယ်ဆိုတာမစင်သားတဲ့ဘူးလားဒီဘဝမှာကိုလုံးနေတာဒီဟာနောက်ဘဝအပြည့်လဲဆိုတာသိကြကြည့်နော်နောက်ဘဝမှာကိုဘာဖြစ်မယ်ဆိုတာဒီရင်ဆရာတော်မိတ်ဆရာမလို့ကိုဒီဘဝမှာဘာတွေဖယ်လန်းကိုရှောက်နေတယ်ဆိုတာကိုကြည့်လိုက်လို့ရှင်ကိုရှောက်တဲ့လမ်းဖယ်လန်းလဲဆိုတာကိုရှောက်တဲ့လမ်းပေါ်မှာကိုရောက်မှာပဲဟုတ်ကဲ့ဆိုပါလို့တတဝရရဲ့အတက်ကိုငါရဲဆက်ဆက်တတ်နေတာသို့မဟုတ်သူများတဲ့တတ်ချင်းမှရှောက်မလားဘယ်လမ်းပေါ်မှာငါရှောက်နေတယ်သူ့အောင်ဆက်တယ်အေးတတဝရကိုတတ်တဲ့လမ်းပေါ်မှာရှောက်နေပြီဆိုရင်အတက်ကိုလည်းဘဝရောက်မှာပဲသိကြပဲသူများတဲ့တတ်ချင်းကရှောက်ပြီဆိုရင်အသက်ရှင်တဲ့ဘဝရောက်မှာပဲအေးသူကဘာကိုညှင်းဆဲတယ်ရဲရဲဆက်ဆက်လုံးတတ်တယ်ဆိုတဲ့လူမျိုးဆိုရင်ယောဂညာတဲ့ပုဂ္ဂိုလ်ဖြစ်ပါမယ်။မနေခဲ့ဘူးအကျဉ်းသာထားတယ်ဆိုလို့ရှိရင်ယောဂနဲ့ပြီးတော့ကျန်းမာတဲ့ပုဂ္ဂိုလ်ဖြစ်ပါမယ်။စိတ်ခဏခဏတူချစ်ကနေရှိယောဂထက်ဆိုတဲ့ပုဂ္ဂိုလ်မျိုးဖြစ်ရင်တော့အယုတ်ဆုံးကြီးတန်ကြီးဖြစ်ဥပါပဲ။ကိုယုတ်ဆုံးလို့မယုတ်ဆုံးလို့ခေါ်မှာပဲပေါ့။ဟုတ်ကဲ့။အေးစိတ်မတူဘူးဘယ်သူကပါပြောပြောသီးခံပြီးတော့ပြန်ပြောတာမျိုးမလုပ်ခိုင်းနဲ့သီးခံပြီးတော့ပြန်ပြောတယ်ဆိုတာဒေါသနဲ့ပြန်ပြောတာကိုပြောတယ်။လာပြောလို့ရှိရင်တော့ဖြည့်ရှင်းတာမျိုးကတော့ပြောရတာပေါ့နော်။အဲ့တော့စိတ်တူတာမျိုးမဟုတ်ပဲတဲ့။စိတ်မတူပဲတဲ့။ကိုယ်ဒေါသကိုသူထိန်းပြီးတော့မေတ္တာတရားထားနိုင်တဲ့ပုံစံလေး၊ချုပ်ချောတဲ့ပုံစံလေးဖြစ်တယ်။အဲ့တော့ဒီကနေ့ခင်ဗျာလူတွေကပြောကြတယ်အရက်နဲ့ပတ်သက်ပြီးတော့ဘယ်မှာချောတဲ့လူပေါ်တယ်လို့ကတော့ပြောတာနော်။တကယ်ကတော့အရက်နဲ့လည်းမဆိုင်ဘူး၊မိဘနဲ့လည်းမဆိုင်ဘူး။အတိတ်ဘဝတုန်းကမေတ္တာထားပြီးတော့စိတ်တူမှုနဲ့တဲ့ပုံစံတွေနဲ့ယုံချောရတာပဲနော်ဒီလိုလည်းပါစိတ်မတူဘူးယုံချောတယ်ဟောနောက်တစ်ခုကဒီစိဥ္ဇာတွေကိုလူကတန်းရဲ့မလုံခဲ့တဲ့ပုံစံဒါနကောင်းမှုမလုံခဲ့လို့ရှိရင်ဒီဒီစိဥ္ဇာရှားပါမယ်ဒါနကောင်းမှုလုံခဲ့ဒီစိဥ္ဇာပေါ်များမယ်သူတော်ကြီးပွားတာကိုမနာလိုစိတ်မထားခဲ့ဘူးဆိုလို့ရှိရင်ခြံရံပေါ်မယ်မနာလိုစိတ်တွေများခဲ့လို့ရှိရင်ခြံရံလဲတဲ့ပုံကိုဖြစ်နေတယ်။မမနာတွေကြီးကြီးထောင်းထောင်းထောင်းထောင်းနဲ့လုံးမယ်ဆိုလို့ရှိရင်တော့အောက်တန်းကျတဲ့အယူရောက်သွားလိမ့်မယ်တဲ့။မမနာမချလိုက်တဲ့ဓာရဝတရားရှေ့ထပ်တတ်တယ်ဆိုလို့ရှိရင်တော့အစ်စ်မြင်တဲ့အယူမှလူဖြစ်ပါမှာ။ဒီသဘောလေးတွေကိုဘယ်လိုနေတယ်ဆိုတာကိုယ့်အကူမသိနိုင်ဘူးလား။အေးဒီဘဝမှာငါကအမတ်တမဲ့နေတာလားဘုရားသာလနဲ့ကျုံတဲ့အချိန်လားနော်တရားဓမ္မနဲ့ပတ်သက်ပြီးတော့ငါဟာလိမ့်လာစူးစမ်းတဲ့ပုဂ္ဂိုလ်ဟုတ်ကဲ့လားတရားဓမ္မနာယူတဲ့ပုဂ္ဂိုလ်ဟုတ်ကဲ့လားတရားဓမ္မနဲ့ပတ်သက်ပြီးတော့မှတ်သားတဲ့ပုဂ္ဂိုလ်ဟုတ်ကဲ့လားမဟုတ်ဘူးဆိုလို့ရှိရင်တော့ဘဝလည်းပဲညံတော့မှာမဟုတ်ဘူးတဲ့ဒီဘဝမှာလိမ့်လာမှတ်သားမင်းများစူးစမ်းတဲ့ပုဂ္ဂိုလ်ဆိုရင်တော့ဘဝမှာလည်းပညာတက်တဲ့ပုဂ္ဂိုလ်ဖြစ်နေတယ်ဒီကံမဝိဘေကတုတ်အရာဒီအခြေအနေကိုသိရတော့အားဖြင့်ခွေးတို့တူကအသက်ရှင်ဖို့လမ်းကြောင်းကရှောက်ကြဖို့ကျန်းမာတဲ့လမ်းကြောင်းကိုရှောင်ပြီးဖို့အစင်းမတဲ့လမ်းပစ္စည်းဥစ္စာပေါများကျွားတဲ့လမ်းနော်အချာရန်ပေါများမဲ့လမ်းပညာချက်မြက်မဲ့လမ်းနဲ့နော်ရှင်းရမယ်ဘဝမျိုးကိုရမယ်လမ်းကြောင်းတို့ကိုတွေးပြီးတော့ခေါင်းကြီးတွေကိုရှောက်ကြရမှာလို့ကိုစီကိုစီသဘောကျပြီးတော့အခုတည်းကနေကိုကိုကိုမှန်ကန်တဲ့လမ်းကြောင်းပေါ်ကိုရွေးချယ်ပြီးတော့ရှောက်လမ်းတိုင်ရပါစေတော်တည်း